Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ2018ခုနှစ်ဇူလိုင်လ2ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုကျမအမြတစင်အောင်ကတာဝန်ယူတင်ဆက်သွားမှာပါရှင်
။ကျမ Thank you ထိုက်ပါရှင်။ပြည်မှုဆိုင်ရာစုံစမ်းစစ်ဆေးခံရတဲ့သမရထွန့်ရဲ့ပုံကိုရေးရှင်နေကိုဟင်ကသမရထက်မိသားစုနဲ့နိုင်ငံကိုဦးစားပေးမယ်လို့ပြောဆိုသွားပါတယ်။ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့ဒီကနေ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါရှင်။ဒီညပိုင်းထုတ်လွှင့်ပေးမယ့်ထိပ်တန်းရောက်သတင်းလှော်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ကုလအတွင်းမှုချုပ်နဲ့ကမ္ဘာပံဥက္ကဋ္ဌတို့ဟာရိုဟင်ဂျာဒုက္ခသည်စခန်းတွေစီဒီကနေ့တွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့ကြပါတယ်
။အမှအတူရောက်ရှင်းနေတာကတော့ကျွန်တော်တို့နိုင်ငံသားစစ်သားနဲ့အတူရောက်ကျွန်တော်တို့ရှင်းနေပြည်ပြတယ်။နောက်ပြီးတော့ဒီကပ္ပိစီစစ်သားနဲ့ကျွန်တော်တို့ရှင်းနေပြည်ပြတယ်။
ဒုက္ခတဲ့တူပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့တူကချင်ပြည်နယ်ဖားကန့်မြို့နယ်တွင်ဒီကနေ့မှာမိုးကြီးပြီးဥရုချောင်းရေရှမ်းတက်လာလို့ရက်ွက်လေးခုလောက်ရေကြီးခဲ့တဲ့အကြောင်းမြမပြည်တွင်တရားမဝင်လိုက်စင်မဲ့တင်သွင်းလာတဲ့မော်တော်ယာဉ်စီးရေအဆမတန်တိုးလာပြီးနေမြေတီချင်းအေးချမ်းမှုထိခိုက်လာတာကြောင့်ဇူလိုင်လ17ရက်နေ့ကစပြီးစီမံချက်နဲ့အရေးယူတော့မှာဖြစ်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်ဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်၊တက်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးရှင်းတဲ့အဖြစ်ဆောင်ရွက်ပေးခဲ့ပြီးအခုတော့ပြည်မှုဆိုင်ရာစုံစမ်းစစ်ဆေးခံရတဲ့ရှင်းနေမိုက်ကယ်ကိုဟင်ကသမရထက်မိသားစုနဲ့နိုင်ငံကိုကာကွယ်ပေးရေးကဦးစားပေးကိစ္စဖြစ်ကြောင်းဒီကနေ့တင်းနယ်လာနေမှာပြောဆိုလိုက်ပါတယ်။နယူးယောက်ကရှင်းနေကိုဟင်ကတချိန်တုန်းကတော့သူဟာသမရထရန့်ကိုရှေ့တန်းကနေကာကွယ်ပေးမယ်သူလို့ပြောခဲ့ဘူးတာပါ။2016ခုနှစ်သမရရွေးကောက်ပွဲကာလအတွင်းထရန့်ရဲ့မဲဆွယ်စည်းရုံးမှုမှာရှင်းနေကိုဟင်ရဲ့အခန်းကဏ္ဍကိုအထူးစုံစမ်းရေးမှူးရောဘတ်မူလာကစုံစမ်းစစ်ဆေးနေတယ်လို့နယူးယောက်အစိုးရရှင်းနေချုပ်ယုံကလည်းရှင်းနေကိုဟင်ရဲ့အကျိုးဆောင်လုပ်ငန်းတွေကိုစုံစမ်းစစ်ဆေးနေတဲ့ကာလအတွင်း ABC ရုပ်တံနဲ့တွေ့ဆုံမေးမြန်းကမ်းမှာရှင်းနေကိုဟင်ကလုံးဝလမ်းကြောင်းပြောင်းသွားတာဖြစ်ပါတယ်။အသက်52နှစ်အရွယ်ရှင်းနေကသူ့ရဲ့ဇနီးသမီးနဲ့တားဖြစ်သူတို့အပေါ်ဦးစားပေးပြီးအမြဲတမ်းသစ္စာတည်မဲ့အကြောင်းမိသားစုနဲ့နိုင်ငံကိုပထမဦးစားပေးအဖြစ်ထားပါကြောင်းပြောဆိုခဲ့ပြီးစုံစမ်းစစ်ဆေးမှုနှစ်ခုအတွင်းအစိုးရရှင်းနေတွင်နဲ့ပူပေါင်းဆောင်ရွက်လို့တဲ့ဆန္ဒကိုပြသလိုက်တာဖြစ်ပါတယ်။ရှင်နေကိုဟင်ကသမရအင်ဗျူရောမှာတရားဝင်ယာရုရယူမထားပေမဲ့လို့လဲသမရထရန့်အတွက်အရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့2006ခုနှစ်တုန်းကမစ္စတာထရန့်ရဲ့ဇနီးတဲ့မယ်လာနီယာကတားဖြစ်သူဘာရွန်ကိုမီးဖွားပြီးခါစားအချင်းအတွင်းထရန့်နဲ့တညတာအချစ်ဇာလံရှိခဲ့ပါတယ်လို့ပြောဆိုထားတဲ့လိန်ဖြော်ပြည့်ရဲ့တရုတ်ဆောင်စတော်မီဒန်နီယယ်ကိုဒီအကြောင်းထုတ်မပြောစေဖို့အတွက်2016ခုနှစ်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်နှစ်ပတ်လိုမှာနှုတ်ပိတ်ခအဖြစ်ရှင်းနေကိုဟင်ကဒေါ်လာ3,300ပေးခဲ့တာဖြစ်ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုအနေနဲ့ကားတွေပေါ်မှာအခွန်တိုးကောက်မဲ့ဆိုရင်တော့အမေရိကန်စီးပွားရေးကိုအထိနာမှုနဲ့ဆုံးသက်သွားစေမှာဖြစ်တယ်လို့ကုန်သပတ်တွေရဲ့လက်တုံမြန်မှုတွေလည်းထွက်ပေါ်လာနိုင်တယ်လို့ဥရောပသမဂ္ဂကသတိပေးလိုက်ပါတယ်။ဥရောပတို့ကားတွေနဲ့ကားပစ္စည်းတွေအပေါ်အခွန်တိုးကောက်မဲ့ကိစ္စကလက်ခံနိုင်ပွဲမရှိဘူးလို့ဥရောပသမဂ္ဂကပြီးခဲ့တဲ့တောက်ချာနေ့ကအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကိုပေးပို့တဲ့စာရဲမှာပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကတော့ဥရောပတို့ကားတွေတင်သွင်းမှုအပေါ်အခွန်20ရာခိုင်နှုန်းကောက်ခံဖို့ပြောဆိုထားပါတယ်။လုံလုံရေးစိုးရိမ်ချက်ကြောင့်လို့သမ္မတထရမ့်ကပြောဆိုထားပေမဲ့ဘာတွေကိုစိုးရိမ်နေတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုမထားပါဘူးခင်ဗျာ
မက္ဆီကိုနိုင်ငံမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာတော့အသက်64နှစ်အရွယ်လက်ဝဲဝါဒီတဦးဖြစ်တဲ့အန်ဒရီမန်နျူယယ်လိုပက်စ်အိုဘရာဒေါကအနိုင်ရသွားပါတယ်သူဟာလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းဌာနေတိုင်းရင်းသားအခွင့်အရေးလှုပ်ရှားသူဖြစ်တဲ့နိုင်ငံရေးကိုစတင်ဝင်ရောက်ခဲ့သူပါအာဂတိလိုက်စားမှုတွေနဲ့ပြစ်မှုကျူးလွန်ပြီးပြစ်ဒဏ်မကြခံရဘဲဖြစ်နေတာတွေကိုတိုက်ဖြတ်သွားဖို့ကအစိုးရရဲ့အဓိကဦးစားပေးလှုပ်ဆောင်သွားမယ့်ကိစ္စဖြစ်တယ်လို့မနစ်တင်းင်းကနေနေမှာပြောကြားခဲ့ပါတယ်။ဒါပြင်အစိုးရအတွက်နောက်ထပ်အဓိကထားလှုပ်ဆောင်ရမယ့်ကိစ္စကတော့ အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အမေရိကန်အစိုးရနဲ့လှုပ်ဆောင်ရမယ့်ကိစ္စရပ်တွေဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကရွေးကောက်ပွဲမဲဆယ်စည်းဝေးကာလအတွင်းနှစ်နိုင်ငံနယ်စပ်တတိုင်းကိုမက္ဆီကိုနိုင်ငံဘက်ကပေးရမယ်လို့ကြေညာပြီးမဲဆွယ်ခဲ့တာဖြစ်ပါတယ်။ဒါပြင်မက္ဆီကိုနိုင်ငံကနေအမေရိကန်မှာနေဖို့နယ်စပ်ကိုဖြတ်လာကြတဲ့တချို့မက္ဆီကိုနိုင်ငံသားတွေဟာရာဇဝတ်မှုကျူးလွန်သူတွေနဲ့မရိမှုကျူးလွန်သူတွေဖြစ်ကြတယ်ဆိုပြီးသမ္မတထရန့်ကပြောထားတာပါ။ဒါအပြင်အမေရိကန်သမ္မတထရန့်အစိုးရရဲ့အမေရိကန်နိုင်ငံတဲကိုတရားမဝင်ဝင်ရောက်လာသူတွေအပေါ်လုံးဝတီးခံခွင့်လွှတ်မှာမဟုတ်တဲ့မူဝါဒကြောင့်လဲအမေရိကန်နဲ့မက္ဆီကိုနိုင်ငံကြားတင်းမာမှုတွေမကြသေးခင်ကပဲထပ်ပြီးဖြစ်ပေါ်ခဲ့တာပါ။ဒါပေမဲ့ဝေဖန်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်အဲ့ဒီမူဝါဒကိုပြန်လည်စီစစ်တာတွေလှုပ်ဆောင်ခဲ့ပါတယ်။သမ္မတထရန့်ကတော့အန်ဒရီမန်နျူယယ်လိုပက်စ်အိုဘရာဒေါ်မက္ဆီကိုသမ္မတဖြစ်လာတဲ့အတွက်သူ့အနေနဲ့ဝမ်းမြောက်ခွင့်ယူပြီးသူနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်တဲ့အကြောင်းအမေရိကန်နဲ့မက္ဆီကိုနှစ်နိုင်ငံစလုံးအကျိုးရှိဖို့အတွက်လှုပ်ဆောင်စရာတွေအများကြီးရှိနေသေးတယ်လို့အမေရိကန်သမ္မတထရန့်ကသူ့ရဲ့ Twitter ကနေဖော်ပြထားပါတယ်ရှင်။
ယူရိုနိုင်ငံနောက်တောင်ပိုင်းမှာတောက်သုံးရီအခက်ခဲနဲ့ရေလူညဉ့်ဉျေးမှုပြဿနာတွေဖြစ်နေတဲ့အပေါ်ကန့်ကွက်ဆန္ဒပြခဲ့ကြတဲ့ပြည်သူတွေနဲ့ရဲတပ်ဖွဲ့ကြားမှာတနင်္ဂနွေနေ့နောက်ပိုင်းကပဋိပက္ခတွေဖြစ်ခဲ့ကြတယ်လို့အီရန်ဆိုရပိုင်းသတင်းအေဂျင်စီကဖော်ပြလိုက်ပါတယ်။အာဘတန်မြို့ကဆန္ဒပြသူတွေဟာရဲတွေကိုဂဲတွေတခြားအရာဝတ္ထုတွေနဲ့ပစ်ပေါက်ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကအခြေအနေကိုထိန်းသိမ်းနိုင်ခဲ့တယ်လို့လည်း IRNA သတင်းအေဂျင်စီကပြောပါတယ်။စနေနေ့ညတော့ကတော့အဲ့ဒီမြို့နဲ့အနီးအနားကခရမ်ရှာမြို့မှာလည်းရေရှားပမှုဆန္ဒပြပွဲတွေအတွင်းမှာအလားတူပဋိပက္ခတွေဖြစ်ပွားခဲ့တာကြောင့်လူအများပြဒဏ်ရသွားခဲ့ပါတယ်။အင်တာနက်ပေါ်မှာပြန့်နှံ့နေတဲ့ဗီဒီယိုဖိုင်တွေမှာတော့ဆန္ဒပြတဲ့သူတွေကရဲတွေကိုခဲတွေနဲ့ပစ်ပေါက်ပြီးထိတ်တဲရင်ဆိုင်ခဲ့ကြတာတွေဖော်ပြထားသလိုအီရန်အစိုးရဘက်ကတော့အဆောက်အုံတွေရဲ့မန်မတင်းပေါက်တွေခွဲနေတာကိုပြသထားပါတယ်။တချို့ဗီဒီယိုဖိုင်တွေမှာတော့တနက်တန်တွေကိုပါကြားနေခဲ့ရပါတယ်။ဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကမျက်ရည်ယိုပုံးတွေတုံးပြီးတော့လူစုခွဲကြတာလည်းရှိခဲ့ပါတယ်။ခရမ်ရှာရာပြည်ပခအတွင်တည်ဆုံသူတူတယောက်မှမရှိဘူးလို့အီရန်ပြည်ထောင်စုဝန်ကြီးကတော့ပြောပါတယ်။ဒါပေမဲ့ဒုတိယပြည်ထောင်စုဝန်ကြီးဟော့ဆင်းဇော်ဖာဂါရီကတော့ရဲတပ်ဖွဲ့ဝင်10ယောက်နဲ့အရသာ1ယောက်ပါဝင်လူ17ယောက်တန်းရခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘက်သာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေပြောပြတဲ့တပ်ဖြတ်ခံရမှုတွေအတမပြုကျင့်ခံရမှုတွေအများအပြားကြားခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ
် We talk to people that have seen their villages torched burned we have seen people that have witnessed barbaric violence we have seen people that have witnessed people being killed in large
ရွာတွေမိရှုခံခဲ့ရတဲ့သူတွေနဲ့ကျွန်တော်တို့စကားပြောခွင့်ရခဲ့ပါတယ်အကျန်းဖတ်မှုတွေကိုကိုယ်တိုင်ကျုံတွေ့ခဲ့ရသူတွေနဲ့လည်းတွေ့ခွင့်ရခဲ့ပါတယ်။လူတွေအများပြတက်ဖြတ်ခံရတာတွေ၊အဓမ္မပြုကျင့်ခံရတာတွေ၊ညှဉ်းပန်းနှိပ်စက်တာတွေကိုကိုယ်တိုင်ကျုံခဲ့ရသူတွေနဲ့လည်းတွေ့ခဲ့ပါတယ်။ဒီအဖြစ်အပျက်တွေတခြားနေရာတွေမှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေနဲ့မတူပါဘူး။ဒါကြောင့်လက်ရှိအခြေအနေတွေကိုပြောင်းလဲသွားအောင်ဒီလူတွေဘေးကင်းလုံခြုံစွာနေရပြန်ခွင့်ရအောင်မြန်မာအစိုးရကိုပို့ပြီးဖိအားပေးဖို့ဖြစ်လာခဲ့ပါတယ်လို့အထွေမှုချုပ်ဂူတာရက်ကဒီကနေ့ဘင်္ဂလားဒေ့ရှ်ကနေပြန်မထွက်ခွာခင် UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်ပြောကြားခဲ့ပါတယ်ဒီဒုက္ခသည်တွေကတရားမျှတမှုကိုလိုလားပြီးဘေးကင်းလုံခြုံစွာနဲ့ထားနေပြန်လိုကြတယ်လို့လည်းကုလအထွေမှုချုပ်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ကုလအထွေမှုချုပ်နဲ့ကမ္ဘာပံအကြီးအကဲဂျင်ယုံကန်တို့ကော့ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေသူတို့ကိုကူညီပေးနေတဲ့လူမှုအတိုင်းဝိုင်းတွေနဲ့တသားတည်းရှိတာကိုပြသတဲ့ခီးစဉ်ဖြစ်တယ်လို့လည်းကုလအထွေမှုချုပ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ပြည်သူတွေရဲ့ရိုင်းပင်းကူညီမှုရရောမှုတွေဟာဆိုရင်လူထောင်ပေါင်းများစွာကိုအသက်ကယ်တင်နိုင်ခဲ့ပြီးလူသားချင်းစာနာထောက်ထားမှုရဲ့အကောင်းဆုံးပြတ်ရုပ်လည်းဖြစ်တယ်လို့အထွေမှုချုပ်ကပြောပါတယ်။ ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုလူပေါင်းသိမ်းချီထွက်ပြေးရတဲ့ကိစ္စဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်အမေရိကန်ကုလသမဂ္ဂတို့ဘက်ကဆွဆွဲချက်ကိုတော့မြန်မာအစိုးရဘက်ကပယ်ချထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာဘက်ကလက်မခံသလိုဒီလူတွေကိုနိုင်ငံသားပေးရကလည်းဥပဒေအတိုင်းသာဆောင်ရွက်ရမယ်လို့မမမမရက်တီပြောဆိုနေတာဖြစ်ပါတယ်။တိုင်းနဲ့ချီတဲ့ဒုက္ခသည်တွေဌာနပြရေးလုပ်ငန်းစဉ်ကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားသဘောတူထားပေမဲ့လို့လည်းအလုံးမဖြစ်သေးပါဘူးရှင
်။ထိုင်းနိုင်ငံမြောက်ပိုင်းမှာဂူတွေဝင်ရောက်သွားပြီးတော့ဂူတီပြန်မထွက်လာသေးတဲ့ဘောလုံးကစားသမားကလေးငယ်12ဦးနဲ့သူတို့ရဲ့နီးပြတို့အခုဆိုရင်ကိုရကြပျောက်နေတဲ့ချိန်မှာပဲထိုင်းအထူးရင်ကုန်အဖွဲ့ကလည်းအသေးအံရှာဖွေနေရကနေလှိုင်းငူရဲ့အဓိကလမ်းကြောင်းတစ်ခုကိုရှာဖွေတွေ့ရှိခဲ့ပါတယ်။ချင်းရိုင်တန်လန်းကူထဲမှာလမ်းကွာတစ်ခုကိုရင်ကုန်သမားတွေကဒီကနေ့မနက်မှာရောက်သွားခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်ဒီလမ်းကြောင်းကနေထိုင်းနိုင်ငံမှာကမ္ဘာလက်ခီးတယ်တွေအသွားများတဲ့ပတ္တရာအပန်းဖြေကမ်းခြေအဖြစ်တင်စားခိုင်းတိုင်းခေါ်တဲ့နည်းနည်းပုံမြင့်တဲ့ဘက်ကိုရင်ကုန်သမားတွေဆက်လက်ရှာဖွေသွားမှာပါအဲ့ဒီနေရာမှာကလေးတွေနဲ့နီးပြားတို့ခိုးနေလိမ့်မယ်လို့လည်းအားလုံးကမျှော်လင့်နေကြပါတယ်ဇွန်လ23ရက်နေ့ကအသက်17နှစ်ကနေ16နှစ်အရွယ်ပျောက်ဆုံးနေတဲ့ကလေးငယ်တွေဟာဘောလုံးတွေကျင့်အပြီးအသက်25နှစ်အရွယ်သူတို့ရဲ့နီးပြားနဲ့အတူချင်းရိုင်ခရိုင်တွေကထန်လွမ်းဂူထဲကိုတောက်ရောက်ခဲ့တာဖြစ်ပြီးတဲထန်စွာရွာတဲ့မိုးကြောင့်ရေကြီးလာပြီးဂူထဲမှာပိတ်မိနေကြတာဖြစ်ပါတယ်ဒီရှာဖွေခဲ့တဲ့လုပ်ငန်းမှာနိုင်ငံကကျွမ်းကျင်သူတွေဖြစ်ကြတဲ့ American, Australia, တရုတ်နဲ့ British နိုင်ငံတို့ကပါလဲကူညီပေးနေကြတာဖြစ်ပါတယ်ခင်ဗျာ
ပပူဝါပိုင်နဲ့အတွင်2010ပြည်နှစ်နောက်ပိုင်းလူ95ဦးတရားဥပဒေမဲ့တပ်ဖြတ်ခံရမှုမှာအင်ဒိုနီးရှားလုံခြုံရေးတပ်ဖွဲ့တွေမှတာဝန်ရှိတယ်လို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်။နယူဂီနီကျွန်းရဲ့အနောက်ပိုင်းထပ်ဝက်ပမာဏရှိတဲ့ပပူဝါကိုအင်ဒိုနီးရှားကအုပ်ချုပ်နေတာဖြစ်ပါတယ
်။ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲဒုတိယဆင့်ရှုံးထွက်တတိယနေ့ပွဲစဉ်အဖြစ်နဲ့အခုအချိန်မှာတော့ဘရာဇီးလ်နဲ့မက္ဆီကိုတို့ကစားနေကြပါတယ်။အခုခါမှာဘရာဇီးလ်နဲ့မက္ဆီကိုတို့ပွဲကစားနေတာပထမပိုင်း51မိနစ်ရှိသွားပြီဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ကြပဲဖြစ်နေကြပါတယ်။နှစ်သင်းစလုံးကတော့အပြန်အလှန်တိုက်စစ်ဖွင့်ပြီးကစားကြတာကြောင့်ပွဲကအတော်လေးအကျိတ်နဲ့ရှိပြီးတော့ကြည့်လို့လည်းကောင်းနေပါတယ်။ဒုတိယပွဲဖြစ်နေကတော့မြန်မာစံတော်ချိန်ည12နာရီခွဲမှာဘယ်လ်ဂျီယံနဲ့အာရှကဂျပန်တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။
တနင်္လာနေ့ညပိုင်းထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့တာပါအခုတော့သတင်းလွှာရီတင်ဆက်ဖို့အချိန်ရောက်ပါပြီဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ကုလအတွင်းမှုချုပ်နဲ့ကမ္ဘာပံဥက္ကဋ္ဌတို့ဟာရိုဟင်ဂျာဒုက္ခသည်စခန်းတွေစီဒီကနေ့တွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့ကြရမှာဒုက္ခသည်တွေရဲ့အခက်အခဲနဲ့ရင်ဖွင့်တန်တွေကိုနားထောင်ခဲ့ကြပါတယ်ဒုက္ခသည်တွေဘက်ကရခိုင်ပြည်နယ်ကြမ်းဖက်မှုအတွင်းသူတို့ရင်ဆိုင်ခဲ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေဆုံးရှုံးနစ်နာမှုတွေကိုတင်ပြခဲ့ကြသလိုနေရပ်ပြင်ရေးကိစ္စအတွက်လည်းခိုင်မာတဲ့အာမခံချက်နဲ့လုံခြုံစိတ်ချမှုရှိရေးကိုတောင်းဆိုခဲ့တယ်လို့ဒုက္ခသည်တွေကပြောပါတယ်မတ်စုမွန်ဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဇူလိုင်လ1ရက်နေ့တနင်္ဂနွေနေ့ကရောက်သွားကြတဲ့ကုလတွင်းမှုချုပ်အန်တိုနီယိုဂူရာရက်စ်နဲ့ကဘာဗန်ကြီးကဂျင်းယုံကမ်တို့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့တွေ့ဆုံပြီးမြမပြည်ဘက်ကထွက်ပြေးလာတဲ့တိမ့်ချီတဲ့ဒုက္ခသည်တွေအရေးဆွေးနွေးခဲ့ပါတယ်ဒီကနေ့တနင်္လာနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာနီကဒုက္ခသည်စခန်းတွေစီကိုကုလတွင်းမှုချုပ်နဲ့ကဘာဗန်ဥက္ကဋ္ဌတို့ကိုယ်တိုင်သွားရောက်ခဲ့ကြပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်ကုလတွင်းမှုချုပ်ကဘာဗန်ဥက္ကဋ္ဌတို့နဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ကုတုပလောက်ဒုက္ခသည်စခန်းမှာခိုလုံရောက်ရှိနေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်နေចောင်းစရာတူဖြစ်တဲ့ဥမာမော့အလီကသူတို့တင်ပြတောင်းဆိုခဲ့တာလေးနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ကျွန်တော်ပထမဆုံးတင်ပြတာကခင်ဗျားတို့ယူနစ်ဆရာဖွင့်တဲ့မြန်မာနိုင်ငံနဲ့ချုပ်စုခဲ့တဲ့စာချုပ်မှာကျွန်တော်တို့ရဲ့အခွင့်အရေးတွေဘာမှလည်းတည်မထားဘူးဟဲ့တာကိုဘာဖြစ်လို့ခင်ဗျားတို့ကသွေးလိုလက်မထိုးတာလဲအဲ့ဒါကျွန်တော်တို့ကဘာမှလည်းရှုရှိမှာမဟုတ်ဘူးအဲ့ဒါကျွန်တော်တို့ကန့်ကွက်ပါတယ်ဆင်ခြင်ပါတယ်ကျွန်တော်လက်မခံနိုင်ဘူးဆိုပြီးတော့တင်ပြသွားတယ်အဲကုလားတင်မှုရောက်ကဘယ်လိုပြလဲဆိုတော့အဲ့ဒါကခင်ဗျားတို့ဒီပါတီရှင်ပြပွားတော့လောက်တာမဟုတ်ဘူးကျွန်တော်ယူအန်နဲ့ဆရာကအဲ့ဒီမှာဝင်ပြီးတော့လုံးလုံးပေါ့ရယ်ခင်ဗျားတို့ကတင်းင်းနေနိုင်ပေါ့ရယ်အဲ့ဒီလဲချောင်းချာပေါ့တွေ့လောက်တာကခင်ဗျားတို့စိတ်မပူနဲ့အဲ့ဒါဘာမှလည်းပူစရာမဟုတ်ဘူးခင်ဗျားတို့အခွင့်အရေးမရမရှိငါတို့ခင်ဗျားတို့ကိုပြင်ဖို့မှာမဟုတ်ဘူး အများတို့ရဲ့ဒီလိုဗိုင်ယိုလန်လုပ်တဲ့နေရာမှာပြင်ထဲမှာမဟုတ်ဘူးစိတ်ချပါယဉ်ကျေးပါဆိုပြီးတော့ရှင်းလင်းချက်ပေးထားတယ
်ဟုတ်ကဲ့နောက်ကောဘယ်လိုအချက်တွေကိုတင်ပြခဲ့လဲရှင
်နောက်တစ်ခုကဒီမှာ smart car ဆိုပြီးတော့ကဲလက်တကူတိုပေကို UNS ရာစီစဉ်နေတာရှိတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ smart car မှာဒုရင်ကြာဒီခုစီဆိုပြီးတော့ရေးရမယ်ပြီးမှရှင်တို့လက်ခံမယ်မဟုတ်ဒီကဲကိုလည်းရှင်တို့လက်မခံနိုင်ဘူးတင်ပြထားတယ်ဆန်းနေစရာဟုတ်ကဲ့လေခင်ဗျားတို့ပြောတာကိုလက်ခံပါမယ်ခင်ဗျားတို့ရဲ့ dignity ကိုပဲရှိမယ်ဆိုပြီးတော့ပြောတယ်နောက်အမှန်နဲ့တက်ပြီးတော့မတင်းချင်းခင်ရတဲ့ဟိုမင်းပါတယ်တနေ့တရာနဲ့လူတွေကလေးတွေလည်းပါတယ်လူလည်းပါတယ်ဓာတ်တင်ရလည်းပါတယ်ကျွန်တော်တခြားသူတို့မိဘတွေကကုလုံးတက်ပလိုက်တဲ့အချင်းကဲတဲ့ကလေးတွေမိဘမင်းကလေးတွေလည်းပါတယ်ကုလုံးဝိုင်းပြီးတော့သူတို့ရဲ့ခံစားချက်တွေသူတို့တွေ့ချုံရတဲ့အခက်အခဲတွေသူတို့ရဲ့မိဘတွေဘယ်လိုတက်ခင်ရလဲဆိုတာကကုလုံးဝိုင်းပြီးတော့ပြောပြတယ်ရှင်းပြတယ်အဲ့ဒါကိုသူတို့ကရှောက်တယ်အဲ့ဒါကြောင့်မလို့ခင်ဗျားလုံးတည်တယ်အဲ့ဒါကြောင့်မလို့ဒါတို့လည်းဒါကိုအကူညီနေတာပဲအဲ့ဒါကိုလုပ်ပေးနေတာပဲခင်ဗျားတို့တက်လုံးနေတာလေအဲ့ဒါကြောင့်မလို့လုပ်ပေးတာပေါ့ဆိုပြီးတော့ကျေးမှုပေးတာလေ
ဘာလူခါလေးဒုက္ခသည်စခတ်ကိုစလဲအဖြစ်နဲ့တွေ့ဆုံခွေရခဲ့သူဥဤစလန်ကလည်းသူတို့ဒုက္ခသည်တွေဆုံရှုံနေတာခဲ့ရတာတွေသူတို့ကိုကျူးလွန်ခဲ့တဲ့လူခွေချိုးပေါက်ခံရမှုတွေနဲ့ပတ်သက်လို့တင်ပြခဲ့တဲ့အကြောင်းအခုလိုပြောပြပါတယ
်ဒီနေ့မဲလေနနာယီကျော်လောက်မှာကုလသမဂ္ဂအစိုးရမှချုပ်တဲ့ကဘာပင်ဥက္ကဋ္ဌအပေါင်းဝင်ဒုက္ခလောင်ဒုက္ခသည်စခန်းကိုရောက်ရှိလာပါတယ်အဲ့မှာကျွန်တော်ဒုက္ခသည်ကောင်းဆောင်အချုံးနဲ့နောက်အဒမတ်ကြီးကြီးခင်ရတဲ့အညသမီးအပေါင်းဝင်လူပေါင်း56ပေါင်းဝင်ကြပါတယ်ခင်ဗျာအမှအတရားဆင်းနေတာကတော့ကျွန်တော်နိုင်ငံသားစစ်သားနဲ့အတရားကျွန်တော်ဆင်းနေပြည်ပြခဲ့တယ်နောက်ပြီးတော့ဒီစာတင်စစ်သားနဲ့ကျွန်တော်ဆင်းနေပြည်ပြခဲ့တယ်အော်ဒီမှာဒုက္ခစစ်သားရဲ့အကြံတွေကိုကျွန်တော်ကပြင်ပြဆင်းနေခဲ့တယ်နောက်ပြီးတော့ကုလသမဂ္ဂဘက်ကကျွန်တော်နဲ့အတူရက်တဲ့ဆွန်ရသွားမယ်ဆိုပြီးတော့ဒီဘက်ကတော့ကျွန်တော်ပြောစီသွားပါတယ်အခြားရင်းနဲ့ဆရာနဲ့တက်တဲ့အစားအသောက်ကိုလည်းရင်းနဲ့ဆရာရဲ့မဟာမင်းကြီးဒီပုဂ္ဂိုလ်တွေကလည်းကျွန်တော်ရဲ့ဒုက္ခပင်နဲ့ညီနိုင်ပြီးတော့ရင်းရကောင်းတော်တော်နဲ့ညီနိုင်ပြီးတော့ဆွန်ရသွားမယ်ဆိုပြီးတော့ပြောစီသွားပါတယ်ခင်ဗျာ
ဒါအပြင်သိချီခိုလုံးနေထိုင်နေတဲ့ဒုက္ခတွေစခန်းတွေမှာဒုက္ခတွေရင်ဆိုင်နေရတဲ့စားတဲ့ရိတ်ခါအခက်ခဲဒေယာထိုင်ခင်းအကျက်တဲတွေနဲ့ပတ်သက်လို့လည်းကုလတွေးမှုချုပ်ကိုတင်ပြခဲ့တယ်လို့ကုတုပလောက်ဒုက္ခတွေစခန်းကဥမာဘော့အလီကပြောပြပါတယ
်ဒီမှာဆန်ရဲ့အသေးရဲ့စီရဲ့အဲ့ဒါရနေတဲ့ရှင်နာမရဘူးဒီမှာတင်းလူတွေစီလူတွေနောက်အသားငါးတွေလူတွေအဲ့ဒါမရဘူးအဲ့ဒါနဲ့တော်တော်ခက်ခဲပြီးဖြစ်နေတယ်တော့နေရေးတိုင်ရင်မှလည်းအဲ့ဦးနေရာကချင်းချင်းလေးဆိုတော့တော်တော်ခက်ခဲရှင်နေရတယ်နောက်တကူကတောက်ရည်နဲ့ဆိုတော့နောက်ဆေးဝါးနောက်ပညာရေးအဲ့ဒါကဘုံခက်ခဲရှင်နေရတယ်ဆိုပြီးတော့ထင်ပြတယ်ထင်ပြတာစီမှာကပပင်ကဒါရဲကပပင်ဥက္ကဋ္ဌကအဲသွားတော့ဒီမှာခင်ဗျားတို့အဲ့ဒီဟာကစင်ပြေပေါ်အတွက်ဒီမှာလာပြီးတော့ငွေတွေလူတန်းနေတာပဲအဲ့ဒါစင်ပြေသွားမယ်ခင်ဗျားတို့အကောင်းဆုံးပြောင်းလာလို့ရှုသားနေတာပဲလောက်ဆောင်နေတာပဲဆိုပြီးတော့သူရှင်းနေကြတယ်
ဒီခီးစီဟာရိုဟင်ဂျာဒုက္ခသည်တွေသူတို့ကိုကူညီပေးနေတဲ့လူမှုအတိုင်းဝိုင်းနေတဲ့တသားတည်းရှိနေတယ်ဆိုတာပြသတဲ့ခီးစီဖြစ်တယ်လို့လဲကုလတွေးမှုချုပ်ကသူ့ရဲ့တွစ်တာလူမှုကွန်ရက်ကမနေ့တော့ကရေးသားခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအစိုးရဘက်ကလက်မခံခဲ့တယ်လို့ရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကလူပေါင်းသိန်းတဲ့ချီထွက်ပြေးရတဲ့ကိစ္စဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်နဲ့ဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်လို့ကတော့အဲ့ဒီလိုကျူးလွန်ခဲ့တဲ့ဆိုတဲ့ခိုင်ပါတဲ့သက်တည်အထောက်အထားတွေပြသဖို့လိုအပ်တယ်ဆိုပြီးလဲမြန်မာအစိုးရဘက်ကပြန်လဲတုတ်ပြန်ပြောဆိုထားပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားတာပါအခုဆက်ပြီးကချင်ပြည်နယ်ဖားကတ်မြို့ရေကြီးရေရှမ်းမှုအကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ကချင်ပြည်နယ်ဖားကတ်မြို့အတွင်းဒီကနေ့မှမိုးကြီးပြီးဥရုချောင်းရေရှမ်းတက်လာလို့ရပ်ကွက်၄ခုလောက်ရေကြီးခဲ့တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ပြီးခဲ့တဲ့လကုန်ပိုင်းကရေကြီးမြေပြိုမှုအတွင်းတေဆုံးသူတွေအတွက်ပြည်နယ်အစိုးရကငွေကြေးထောက်ပံ့ဖို့စီစဉ်နေဆဲဖြစ်တယ်လို့လဲဆိုပါတယ် VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
ကချင်ပြည်နယ်ဖားကားမြို့နယ်မှာမိုးသည်တန့်စွာရွာသွန်းခဲ့လို့မြို့သွင်း၄ရပ်ကွက်လောက်ရေနှင်းမြုပ်နေခဲ့တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတာရှိလက်ဆိုင်ကပြောပါတယ်
။မနေ့ပိုင်းကိုစတက်တာပေါ့ရေက၅နာရီခန့်လောက်ကနေစမှရေဆက်လာတာပေါ့နော်။နေ့လယ်ပိုင်းနေစဉ်တော်တော်ဆိုးတာပေါ့။အခုသာ၃နာရီ၄နာရီလောက်ကျတော့သူကနည်းနည်းလေးသူကကြားတဲ့ဘက်ကိုရောက်လာတော့သို့တော်လည်းမြို့ပေါ်၅ရပ်ကွက်ထဲက၄ရပ်ကွက်လောက်ကတော့ရေရှိနေသေးတယ်ခင်ဗျာ။ရက်ကနားခုထဲမှာကျွန်တော်တို့ကမပြောတော့ရေမျိုးမရေကျွန်တော်အေးမြတာရရေမရှိခဲ့ထောင်းရေဒီရက်ကလေးခုကတော့ဒါအခုချိန်ထိပေါ့နော်ဒါရေရုပ်နေသေးတဲ့အနေထားပေါ့နော
်ဒီကနေ့မနေ့ပိုင်းမှာဥရုချောင်းရေရှံတက်လာလို့ရေကြီးမှုတွေဖြစ်ပေါ်လာခဲ့တာပါဖားကမြို့က၅ရက်ကအပါဝင်လုံကင်းကျေးရွာဘက်မှာလည်းရေကြီးရေရှံမှုတွေဖြစ်ပေါ်ခဲ့တာပါ ဒီကနေ့တနေ့လုံးရေကြီးခဲ့ပေမဲ့လည်းထိခိုက်မှုတော့မရှိခဲ့ဘူးလို့ဖားကမြို့ကပြောတော့ရက်ွက်အုပ်ချုပ်ရေးမှုကပြောပါရယ်။အော်မရှိပါဘူးခင်ဗျာ။ရက်ွက်ကမှရခင်ကြီးနေကြတယ်မရှိသူကဒီထိုင်ကြနေပါရည်ရပါ။ပြီးခဲ့တဲ့ဆွန်လ22ရက်နေ့တုန်းကဖားကမြို့နယ်အတွင်းမိုးသဲတန်းစွာရွာသွန်းခဲ့ပြီးရေကြီးမှုမြေပြိုမှုတွေဖြစ်ပွားခဲ့ရမှာဒေသခံတွေအယောက်20နီးပါးတေဆုံးမှုတွေဖြစ်
ဆုံးချေရင်မနေတဲ့ဟာတွေပေါ့နော်ဒါဒီပြည်မှုဖြစ်တယ်ဒီမြို့ပေါ်မှာကြတော့ဒီမရှိဖက်ထောက်မှာကနှစ်ဦးပေါ့နော်အမော်ဝါမှာကနှစ်ဦးပေါ့စိတ်ကြီးကြီးရောအုပ်စုရဲ့ရှိတဲ့သောအောင်နဲ့မုံချားအဲ့မှာမြန်မာပြည်သူလုတ်ကွက်ရဲ့မြေစာပုံသားလေးမှာနေတဲ့အဖွဲ့အစည်းမှာတော့အဲ့သူတို့ဒိန်နေနှမြုပ်သွားတယ်ပေါ့နော်28ရက်နေ့အထိသူတို့ပြန်လဲတွေးရှိတာကအဲ့မှာ10ဦးလောက်ဒီဆုံးမှုတွေ့ရတာပေါ့နော်တခြားနေရာလဲဒီဝေခါဘက်မှာလဲဖြစ်တယ်နောက်ဒီဖားပြင်မှာတော့တူးပေါ့20ဝန်းကျင်လောက်ကတော့အဲ့ဒီရေပြူမှုမှာပြေဆုံးတာပေါ့နော
်ပြီးကြတဲ့စွန်လ22ရက်နေ့ကစပြီးကချင်ပြည်နယ်ဖားကားမြို့နယ်ထဲမှာမူကြီးမြေပြူမှုကြောင့်လမ်းတရားတွေပျက်စီးခဲ့တယ်လို့လူသေဆုံးခဲ့ပြီးပျက်စီးဆုံးကျုံးမှု3000ကျည်ရှိနေတယ်လို့ခန့်မှန်းကြောင်းဦးလက်ရှိသားဆိုင်ကဆိုပါတယ်ရေကြီးမြေပြူသေဆုံးသူတွေအတွက်ကချင်ပြည်နယ်ဆိုရကနေထောက်ပံ့ငွေပေးအပ်ဖို့စီစဉ်နေစေလို့ဦးတရှိလက်ဆိုင်ကဆက်ပြောပါတယ
်။ဒီနယ်ကဒီမှုတွင်ကြီးဒေါက်တာတင်းတွင်ကနေမှဒီကျွန်တော်ဒီညုတ်တွင်းတက်မှာခိခိုက်တေဆုံးတဲ့လူတွေကိုပံ့ပိုးပေးဖို့ဆိုမှငွေပေးလိုက်တယ်လို့ကျွန်တော်တို့ကဒီနေ့အဲ့ဒါတွေကိုစီဝေးထိုင်မှကျွန်တော်တို့ကအစီအစဉ်ဆွဲဖို့ရှိတာပေါ့။ဒီနေ့ကရေကြီးလိုက်တော့အဲ့အစီအစဉ်ကမလုပ်ဖြစ်လိုက်တဲ့ကျဲသဘောဖြစ်သွားတာပေါ့
။ကချင်ပြည်နယ်ဖားကားမြို့နယ်အတွင်းမှာရေကြီးမြေပြူမှုကြောင့်တော်လကောင်ကြောက်စိမ့်မော်တွင်မြေကျစ်စာပြူကျမှုကြောင့်တော်လကောင်လူသေဆုံးမှုမကြာခဏဖြစ်ပွားလေးရှိပါတယ်။ပြီးကြတဲ့မေလတုန်းကလည်းဖားကားမြို့နယ်စိတ်မှုကျေးရွာအောင်စုဝေခါကျေးရွာမှာမြေပြူမှုဖြစ်ပွားခဲ့လို့လူ14ဦးသေဆုံးခဲ့ပါတယ်။ဖားကားမြို့နယ်တွင်မြေပြူမှုခဏခဏဖြစ်ပွားရတာဟာကြောက်စိမ့်လုံကျုံတူပေါ်နေမှုကြောက်မိုင်းဖောက်ခွဲနေမှုကြောင့်မြေကျောပြတ်တောက်ဖြစ်ပွားမှုအကျိုးဆက်ရောက်ဆိုပြီးသဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကသုံးသပ်ပြောဆိုနေကြပါတယ်။မိုးလေဝသနဲ့ဇလဗိဒညွန်ချိုင်းမှုဦးစီးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်အရနေပြည်တော်ရန်ကုန်တိုင်းဒေသကြီးနဲ့ကချင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့ရွာရံရန်လုံးပြည်ဖြစ်ပါတယ်မြမပြည်နယ်ပြည်မှာလှိုင်းသေးသေးရှိပြီးလှိုင်းမြစ်မှာမြမကိုင်းယူသားနဲ့ရှောင်းနဲ့ကမ်းလို့ပြည်နယ်ပြည်တို့မှာ၄ပြည်ကနေ9ပြည်သိရှိနိုင်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ထားတာပါ VOA ကအခုအတန်းလွှင့်နေတဲ့တနအီစာစီစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိအစအဆုံးပြန်လည်နားဆင်နိုင်ပါတယ်ဆက်လက်ထုတ်လွှင့်ပေးမယ့်သတင်းလွှာမှာတော့ထိုင်းနိုင်ငံအတွင်းမှာတရားဝင်အလုပ်လုပ်ခွင့်အစာရွက်စာရမ်းမရှိသူတွေကိုဇူလိုင်လ1ရက်နေ့ကစပြီးစီစစ်ဖမ်းဆီးတာတွေစတင်တော့မယ်လို့ထိုင်းအလုပ်သမားဝန်ကြီးဌာနကအကြေညာချက်ထုတ်ပြန်ထားပါတယ်ဒီကနေ့ဇူလိုင်လ2ရက်နေ့မှာတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအများအပြားဖမ်းဆီးခံရတာတွေမရှိသေးဘူးလို့ရွှေပြောင်းအလုပ်သမားရေးလုပ်နေသူတွေကဆိုပါတယ်။ဒါပေမဲ့နယ်စပ်တွေမှာတော့စစ်ကားနဲ့ရဲကား၄-၅စီးလောက်တုံးပြီးလုံခြုံရေးအင်အားတွေနဲ့ရက်ကွက်တွေထဲဝင်ရောက်ပြီးအိမ်ရှိစီရင်အကုန်ယူတာ၊ဓာတ်ပုံရိုက်တာ၊လက်ဘွေယူတာတွေကိုစတင်လုပ်နေပြီဖြစ်ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းအစိုးရကနိုင်ငံသားအလုပ်သမားတွေကိုမှတ်ပုံတင်ခွင့်ပြုထားတဲ့ရက်ကုန်ဆုံးသွားပြီးတဲ့နောက်မှာတော့အဖမ်းအစည်းတွေအလုံးရင်းနဲ့လုလာလိုက်မယ်ဆိုပြီးမြန်မာအလုပ်သမားတွေကစိုးရိမ်ပြီးနေရက်ပြန်ရသူတွေလည်းရှိနေတာပါ။ဒါပေမဲ့အဖမ်းအစည်းအနှဲငယ်တော့ရှိပေမဲ့အလုံးအရင်းအစုလိုက်အပြုံလိုက်ဖမ်းဆီးတာမျိုးတွေတော့မရှိသေးဘူးဆိုပြီးရှေ့ပြောင်းလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကဆိုပါတယ်
။တရားဝင်ကြေညာထားတဲ့ဇူလိုင်1လို့ပြောပြီးမှဇူလိုင်တရက်မရောက်ခင်ကျောင်းလဲနောက်ဆုံးပတ်မှာလဲကျွန်တော်ဖမ်းဆီးတာကြီးကျွန်တော်တွေ့ရတယ်ချက်ချင်းတောင်းလို့ဘာလို့ဘန်ကောက်တို့ပြည်မှာလဲစပြီးမှသူတို့ဖမ်းဆီးတာကြီးတွေ့တယ်သူတို့အခုဒီကျွန်တော်ထင်တာကတရက်နေ့ရက်လို့ပေါ်တယ်ဒီလိုရက်မျိုးဒီမှာအပြင်းထန်ပတ်ချစ်တိုက်တော့လိုက်နိုင်မယ်လို့ထင်တာအခုချိန်ကြီးတော့အဲ့လောက်ကြီးတော့ကျွန်တော်သမုတ်စာခွန်မှာလဲအဲ့လိုကြီးအလုံးကြီးနဲ့လောက်ကလည်းမတွေ့သေးဘူးခင်ဗျအဲကျွန်တော်ဟိုတနေ့ရက်လဲကန်ရှင်နာဘူးကြီးရောက်တော့လဲခေါမကန်ရှင်နာဘူးကြီးကတက်ဆိုင်ကအစိုးရအာဏာပိုင်အဖွဲ့ကြီးတွေသူတို့အချင်းချင်းတင်နာနေပေးနေတယ်ဒီဇူလိုင်လမှာဘယ်လိုဒီစစ်စေးအေးမှာဘယ်လိုဖမ်းဆီးမယ်ဆိုတာဒီလုံနေတာလည်းကျွန်တော်တွေ့ရတယ်တော်တော်ကြီးကြီးမားမားတော့အခုကြီးမတွေ့သေးဘူ
းဒီလိုအလုံးရင်မရှိပေမဲ့လည်းဂျွန်လနောက်ဆုံးဘက်ကစလို့နေရာအတော်များများမှာအဖမ်းဆီးတွေအနည်းချင်းတော့ရှိနေတာပါဇူလိုင်လ2ရက်နေ့မှာတော့အလုသမား9သိန်းလောက်အလုလုကန်နေတဲ့မဲဆောက်မြို့မှာစစ်ကားရဲကားတွေကိုတုံးပြီးရက်ွက်တွေထဲကိုဝင်ကလက်မှတ်စစ်ဆေးတာမှတ်တမ်းယူတာလုပ်ခဲ့ပေမဲ့ဖမ်းဆီးသွားတာမျိုးတွေတော့မရှိသေးဘူးဆိုပြီးမဲဆောက်မြို့ကအလုသမားတူကပြောပြပါတယ
်စစ်သားတွေပဲဝင်လာတာအိမ်တွေဟုတ်ဓာတ်ပုံနှစ်တယောက်ချင်းရပါတယ်လက်ပွေနှက်ရတယ်ဓာတ်ပုံရရတယ်နောက်ပြီးတော့ passport ပေးလို့ရှိရင် passport ဟို passport အသက်ဘယ်လောက်လဲမေးတယ် တကယ်လို့ပတ်စပုတ်ပြပြီးလို့ရှိရင်ပတ်စပုတ်တိုင်းလိုက်မေးပြီးလို့ရှိရင်ဘယ်နဲ့နှစ်လောက်ရှိပြီလဲ time မှာနေတာအဲ့ဒါလို့မေးပါတယ်ဟိုသူတို့နာမည်ယူပါတယ်ဓာတ်ပုံရိုက်ပါတယ်အိမ်စီလူဦးရေစင်ရင်မလက်စီနေနေတဲ့လူ
ဒီလိုစစ်ဆေးခဲ့ပြီးတဲ့နောက်ထပ်ဘယ်တော့ထက်လာမလဲဆိုတာမသိနိုင်သေးတယ်လို့အခုလိုမျိုးတကောင်စင်းစစ်တဲ့ပုံစံကတော့ဒီနှစ်အတွက်ထူးခြားမှုတစ်ခုလည်းဖြစ်ပါတယ်ခိုင်းအစိုးရရဲ့နိုင်ငံခြားသားအလုပ်သမားတွေကိုတင်းကျပ်ထားတဲ့ဥပဒေအရတရားမဝင်အလုပ်လုပ်ကိုင်နေတဲ့အလုပ်သမားတအုပ်ကိုတွေ့မယ်ဆိုရင်ငွေဒဏ်ဖက်9000ကနေ5000လောက်ထိကျခံရမှာဖြစ်ပြီးပြီးနှစ်ဒဏ်2နှစ်ပေးမယ်ဆိုပြီးဥပဒေထဲမှာဖော်ပြထားတာပါလောလောဆယ်မှာတော့မြန်မာလူသမားသက်တမ်းကျော်အထောက်ထားလက်မှတ်တွေနဲ့နေထိုင်နေကြပြီးတရားမဝင်နေထိုင်နေကြသူတွေလည်းအများအပြားရှိနေစေဖြစ်ပါတယ်ရှင်
။မန်အေးမှသတင်းပေးပို့ထားတာပါ။အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။မြန်မာပြည်တွင်တရားမဝင်လိုင်စင်မဲ့တင်သွင်းလာတဲ့မော်တော်ယာဉ်စီးရင်အစမတန်တိုးလာပြီးနယ်မြေတည်ခြင်းအေးချမ်းမှုကိုထိခိုက်လာနိုင်တာကြောင့်ဇူလိုင်လ17ရက်နေ့ကစပြီးစီမံချက်နဲ့အရေးယူတော့မှာဖြစ်တယ်လို့တိုင်းနယ်ပြည်နယ်အလိုက်စီမံခန့်ခွဲမှုကော်မတီတွေကနေတရားဝင်စာထုတ်ပြန်ထားပါတယ်။ဒီလိုရေးယူမဲ့အခြေအနေကြောင့်လိုင်စင်မဲ့ယင်တွေအသုံးပြုနေကြတဲ့ပရဟိတလူမှုရေးအသင်းအဖွဲ့တွေအနေနဲ့အခက်ခဲတွေနဲ့ယင်ဆိုင်နေကြရတယ်လို့ပရဟိတအကျိုးဆောင်တွေကပြောပါတယ် VOA အလုတ်တင်သတင်းတော့ဆိုင်းပြည်သူကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးအားနည်းချက်တွေကြောင့်အခုလိုလိုင်စင်မဲ့မော်တော်ယာဉ်တွေစိုက်ကယ်တွေများပြားလာပြီးနေမြေတည်ခြင်းအေးချမ်းမှုကိုထိခိုက်လာနိုင်တာကြောင့်သက်ဆိုင်ရာအဖွဲ့များပေါင်းပြီးစီမံချက်တစ်ခုအနေနဲ့ဖမ်းဆီးအရေးယူမယ်လို့သခိုင်းခရိုင်စီမံခန့်ခွဲမှုကော်မတီကလည်းဇွန်လ27ရက်နေ့တရားဝင်စာထုတ်ပြန်ထားသလိုအခြားပြည်နယ်နဲ့တိုင်းတွေမှာလည်းသက်ဆိုင်ရာဌာနများကိုတရားဝင်စာထုတ်ထားတာတွေ့ရတယ်လို့ပရိတ်တအသင်းတာဝန်ခံတွေကပြောဆိုလိုက်တာပါမြန်မာနိုင်ငံမှာတရားမဝင်လိုင်စင်မဲ့ယာဉ်တွေကိုဥပဒေအရစီစစ်အရေးယူနေတာကြောင့်လိုင်စင်မဲ့ယာဉ်တွေအသုံးပြုနေရတဲ့ပရိတ်တလူမှုကူညီရေးအဖွဲ့အစည်းတွေအတွက်အဓိကရင်ဆိုင်နေရတဲ့အခက်အခဲတစ်ခုဖြစ်လာတယ်လို့ပကုတ်ကူမျိုးကပုံညာမူနီတာပရိတ်တအသင်းရဲ့တွင်ရင်မှုကိုမင်းမင်းက VOA ကိုပြောပါတယ်
စာထုတ်တာတရားဝင်ကဟောကျွန်တော်အနေကိုပို့တာပေါ့ကွာသူတိုင်းနေတိုင်းအစိုးရဖွဲ့ဆိုရတယ်အဲစာရင်းဖို့ကလိုင်စင်မဲ့ထားမယ်ပေါ့ဗျာဟိုတန်ခါတော်လေးသားတွေရဲ့တော့ဒီရဲ့ဖွဲ့ကြီးရဲ့သားတွေလိုင်စင်မရှိရင်ဟိုဖမ်းမယ်ရှိမယ်အခုတော့ပညာရေးကာလပေါ့နော်ဒီခုနလပိုင်း17ရက်နေ့ကိုတရားဝင်တာဖမ်းမယ်ပြင်းရင်သိမ်းမယ်ပေါ့အဲ့ဒီပုံမျိုးပြောတာဖမ်းမယ်ရှိတာကိုအရက်ကားနေတော့ဖမ်းတယ်ကျွန်တော်တို့အဖွဲ့အစည်းကားနေတော့ဒီပြေးတာပေါ့ဟိုသူတို့ပညာမိကာလဆိုပြောလေ
ပရိတ်တအမိခံပြီးကိုကျိုးအတွက်မတော်လောကနဲ့လိုက်စင်မဲ့ရင်တွေအသုံးပြုတဲ့အတမာသူလူတချို့ရဲ့လောက်ရတွေကြောင့်နာမည်ပြက်ရတယ်လို့လည်းကိုမင်းမင်းကပြောပါတယ
်စစ်စင်းမှုတောက်ချောက်လို့အဲ့ဒါစစ်စင်းမှုလုံတာကိုကျွန်တော်တို့ကလက်ခံနိုင်တယ်ကိုနော်အပင်းနေရာမှာမတင်ရလို့ဖြစ်တယ်လက်ခံတယ်ဒါနဲ့ဒီလိုက်စင်မကြီးလို့ဆိုပြီးတော့လူဘောကောဒုက္ခရောက်မဲ့နေသားမျိုးတော့မဖြစ်သေးဘူးပေါ့ကျွန်တော်တို့ကစစ်ပါဒီဥစ္စာတွေလည်းဟိုအခုရောင်းနေရလဲပေါ်ထွက်လာတယ်လေကြည့်တော့လေအဲ့ဒါလေးကိုလည်းဒေတာအချင်းချင်းဖွဲ့စည်းနေတဲ့ဟိုချိတ်ချက်မှုလေးနဲ့တကယ်ကိုမတင်ရဝယ်ချင်းနေတဲ့ဖွဲ့စည်းလို့ကျွန်တော်တို့ရက်ရက်ဖွဲ့စည်းတွေကိုယ်တိုင်တိုင်ကြားပြီးတော့လေအဲ့ဒါလေးလည်းပျောက်စေချင်တာပေါ့အဲ့ဒါလည်းမှား
အလားတူပဲ9နှစ်ကြာရည်တည်လာခဲ့တဲ့ရွှေဘိုခိုင်ပရိတ်တာတင်ချုပ်ကိုဆက်သွယ်မြင်းမြန်းခဲ့ရပြန်ကြားရေးတာဝန်ခံကိုဝင်းကဒီခက်ခဲတွေကြောင့်ပရိတ်တာလူမှုရေးလုပ်ငန်းတွေရပ်နားထားတယ်လို့အခုလိုပြောပါတယ်
ဟိုပေါ့အစိုးရလည်းသူအကြောင်းရှိတဲ့အတွက်ကြောင့်သူကလို့သူတွေးပေါ့တက်ဆိုင်ရအဖွဲ့အစည်းတွေကနေပြီးတော့မှအတူတူပြည့်မော်ရာတို့ပေါ့နော်တပ်ပကုတ်ကူအဲ့ရပညာသဏ္ဍာန်တွေကိုကျွန်တော်တို့ကတွေးရတယ်တွေးရတဲ့အခါကျတော့ကျွန်တော်တို့အဖွဲ့အစည်းတွေကိုအဲ့လိုအဖွဲ့အစည်းခံရမှာစိုးတဲ့အတွက်ကျွန်တော်တို့ဒီလိုပဲနားလိုက်တာပဲ
ရန်ကုန်တိုင်းဒေသကြီးရှိလူမှုဖွဲ့စည်းပေါင်း180ကျော်ရှိတဲ့ထဲမှာတရားဝင်အသင်းမှတ်ပုံတင်မရှိတဲ့အသင်းများရှိနေတယ်လို့သူတို့အသုံးပြုနေတဲ့ယင်များစုကလိုင်စင်မဲ့တွေဖြစ်တဲ့အတွက်တရားဝင်ကားလိုင်စင်ရရှိရေးကိုပရိတ်တအဖွဲ့တွေစူးစီးပြီးရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့နဲ့ပြည်ထောင်စုအဆင့်ထိစုပေါင်းတင်ပြသွားမယ်လို့ဇွန်လ30ရက်နေ့ကကျင်းပတဲ့အစည်းအဝေးမှာကမခဏပြုလုပ်သူတွေကပြောဆိုထားပါတယ်ခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုပထမပိုင်းအစီအစဉ်အပြီးဒုတိယပိုင်းနိုင်ရွက်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOE ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကို10နာရီအထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 633ကနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေပြီးဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေသူယုံကြည်ရာကဏ္ဍမှာတော့
ဒီမှာလုတ်ခဲ့တဲ့အလုပ်တွေထဲမှာတစ်ခုကဆိုရင်ဌာနဆိုင်ရာဝန်ထမ်းတွေနိုင်ငံရခြားမှာဘွဲ့လွန်ပညာတော်သင်သွားဖို့ပြင်ဆင်ချိန်မှာသူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရတာမျိုးဖြစ်နေတယ
်။မြန်မာနိုင်ငံဆိုင်ရာဂျာမနီတန်ယုံမှာပညာတော်သင်စီမံကိန်းအကူအညီပေးဆိုင်ရာဒေသခံဝန်ထမ်းတူအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါ်ကြည်ကြည်ဆိုးဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။တရုတ်နိုင်ငံစီးပွားဖွံ့ဖြိုးတိုးတက်လာတာနဲ့အမျှဒေတာတွင်းကအိမ်နီးချင်းနိုင်ငံတွေမှာတရုတ်ရဲ့ယင်းနီးမြုပ်နှံမှုတွေဟာလည်းတိုးမြင့်လာသလိုကမ္ဘာလှည့်ခရီးသွားတွေဟာလည်းအဲ့ဒီယင်းနီးမြုပ်နှံမှုတွေနဲ့အတူကမ္ဘာလှည့်ခရီးသည်တွေအရောက်လာကြတာပါ။ကမ္ဘောဒီးယားနိုင်ငံအတွင်းတရုတ်ယင်းနီးမြုပ်နှံမှုတွေနဲ့ကမ္ဘာလှည့်ခရီးသားတွေဘလောက်ရောက်နေတယ်လဲဆိုတာ AP သတင်းကိုအခြေခံပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ
်လွန်ခဲ့တဲ့9နှစ်လောက်တုန်းကတော့ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွမ်ပင်မှာအဆင့်မြင့်ဇင်ခံတိုက်ခန်း1500လောက်သာရှိခဲ့တာပါ Nike Frank HMA အကျိုးဆောင်အဖွဲ့က Ross Weebles ရဲ့အဆိုအရကတော့အခုအဲ့ဒီလိုတိုက်ခန်းအရေးအတွက်ဟာ9000ကျော်လောက်ရှိလာပြီလို့ဆိုပါတယ်အခုနှစ်ကုန်ပိုင်းမှာတော့ဖနွမ်ပင်မြို့ပေါ်ကအစင်းမြင့်ဇင်ခံတိုက်ခန်းအရေးအတွက်ဟာ12000အထိဖြစ်လာမယ်လို့သူကပြောပါတယ်လူအတူချင်းစီရဲ့တနစ်တာဝင်ငွေဖြန့်မြအမေရိကန်ဒေါ်လာ1300လောက်သာရှိတဲ့ဒီကမ္ဘောဒီးယားနိုင်ငံအတွက်အဲ့ဒီတိုက်ခန်းအများစုရဲ့တလအင်္ဂလကဟာဒေါ်လာ1000ဝန်းကျင်ရှိမယ်လို့ဆိုပါတယ်တိုက်ခန်းအများစုဟာအိန္ဒိချင်းအာရှနိုင်ငံတွေအထူးသဖြင့်တော့တရုတ်နိုင်ငံကယင်းနှမြုံနံသူတွေကိုမြှုပ်ဆွဲတာဖြစ်ပါတယ်တရုတ်သမ္မတရှီကျင်းဖင်ကမ္ဘောဒီးယားနိုင်ငံကို2016ခုနှစ်မှာလာရောက်လည်ပတ်ခဲ့ပြီးတဲ့နောက်တရုတ်ယင်းနှမြုံနှံမှုတွေဟာလည်းသိသိသာသာတိုးလာခဲ့တာပါကမ္ဘောဒီးယားဖွံ့ဖြိုးရေးကောင်စီရဲ့အဆိုအရ2013ခုနှစ်ကနေ2019ခုနှစ်အတွင်းတရုတ်နိုင်ငံကရောက်လာတဲ့ယင်းနှမြုံနှံမှုငွေကြေးပမာဏဟာအမေရိကန်ဒေါ်လာ 5.3 ဘီလီယံနှစ်စဉ်အားဖြင့် 1 ဘီလီယံစီလောက်ရှိနေတာကြောင့်ဒါဟာနိုင်ငံခြားတိုက်ရိုက်ယင်းနှမြုံနှံမှုတွေထဲမှာအများဆုံးဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံအတွင်းမနစ်ကနိုင်ငံသားတိုင်းပြည်တွေအားလုံးကလာရောက်ရင်းနှီးမြှုပ်နှံကြတဲ့ပမာဏဟာဒေါ်လာ 6.3 ဘီလီယံရှိခဲ့တာကြောင့်2016ခုနှစ်နဲ့နှိုင်းယှဉ်လိုက်ရင်နှစ်ဆတိုးလာတာဖြစ်ပါတယ်။ Sarach Saturn ဟာကမ္ဘောဒီးယားနိုင်ငံမှာအကြီးဆုံးအိမ်ချမ်းမြေရောင်းဝယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Century 21ရဲ့အကြီးအကဲပါ။သူကတရုတ်ရင်းနှီးမြှုပ်နှံမှုတွေရောက်လာတာဟာကောင်းတဲ့အကြောင်းပြောပြပါတယ
်။ With the Chinese investment in Cambodia is a very very positive move.is obviously the Cambodia is getting developed much faster in terms of real estate.
ပြည်နယ်ငံကယင်းနှမြုံနယ်မှုတွေရောက်လာတာတကယ်ကိုကောင်းမွန်တယ်လို့ရပါ။အင်ချမ်းမြေလုပ်ငန်းပိုင်းမှာတော့ကမ္ဘောဒီးယားရဲ့ဖွံ့ဖြိုးတိုးတက်မှုကအရန်ကိုမြန်ဆန်လွန်ပါတယ်။အင်ချမ်းမြေတိုက်ခန်းဝေကျင်တဲ့သူတွေအတွက်ဘလို့ဟာကိုလိုချင်တယ်ဆိုတာရွေးချယ်ဖို့အခွင့်အလမ်းတွေလည်းအများကြီးရှိသွားပါတယ်။ဒီယင်းနှမြုံနယ်သူတွေကလည်းကမ္ဘောဒီးယားနိုင်ငံပေါ်ယုံကြည်မှုအပြည့်ရှိပါတယ်။ဒီလိုဖြစ်တာလည်းမှန်ပါတယ်။ကမ္ဘောဒီးယားရဲ့အင်ချမ်းမြေဈေးကွက်အနက်ကအင်တန်မှတောက်ပါနေပါပြီ။
တရုတ်လူမျိုးတွေရဲ့ယင်းနှမြုံနှံမှုတွေများလာတာနဲ့တပြိုင်နက်တည်းမှာပဲတရုတ်နိုင်ငံကလာကြတဲ့ကမ္ဘာလက်ခီးတဲ့အရေးအတွက်ဟာလည်းတိုးလာခဲ့တာပါ2019ခုနှစ်အတွင်းတရုတ်နိုင်ငံကကမ္ဘာလက်ခီးတဲ့ 1.21 တန်းလာရောက်ခဲ့ကြောင်းကမ္ဘောဒီးယားအစိုးရကထုတ်ပြန်တဲ့စာရင်းထဲမှာဖော်ပြထားတာကြောင့် ဒါဟာ2016ခုနှစ်ကလည်းစာရင်46ရာခိုင်နှုန်းနီးပါးတိုးလာတာဖြစ်ပြီးနိုင်ငံတကာကရောက်လာကြတဲ့ကမ္ဘာလှည့်ခီးတဲ့စုစုပေါင်းရဲ့22ရာခိုင်နှုန်းနီးပါးရှိပါတယ်။ကမ္ဘာလှည့်ခီးတဲ့တွေအဲ့ဒီလိုတဖွဲ့ဖွဲ့ရောက်လာနေတာကြောင့်ငွေကြေးအများအပြားသုံးနိုင်တဲ့တရုတ်ကမ္ဘာလှည့်ခီးတဲ့တွေနဲ့စီးပွားရေးလုပ်ငန်းရှင်အကြီးစားတွေအတွက်ဟိုတယ်နဲ့စားတောက်ဆိုင်အသစ်တွေလည်းဖွင့်လာကြပါတယ်။လွန်ခဲ့တဲ့3လလောက်ကမှဖွင့်လိုက်တဲ့Rosewood ဖနွမ်းပင်ဟိုတယ်ရဲ့ထိတ်ဆုံးစလေးတက်ဟာမြို့တော်မှာအထင်ရှားဆုံးမိုးမျောအဆောက်အဦကြီးဖြစ်ပါတယ်။ Rosewood Hotel Company ဟာအမေရိကာ၊ဥရောပနဲ့အာရှတိုက်အတွင်းဟိုတယ်ပေါင်း40ကျော်ဖွင့်လှစ်ထားတဲ့ကုမ္ပဏီလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံအတွင်းလက်ရှိဖွင့်ထားတဲ့အဆင့်မြင့်ဇင်ခံဟိုတယ်တွေထဲမှာ Sofitel, Raffles နဲ့ Soka Group တို့ပါဝင်ပြီး Hyatt Hotel အုပ်စုကလည်းလောလောဆယ်ဖနွမ်းပင်မြို့မှာဟိုတယ်အသစ်ကြီးတစ်ခုစောင့်နေပြီး2029ခုနှစ်မှာဖွင့်နိုင်မှုစီစဉ်ထားပါတယ်။အကောင်ပေါင်း185ခန်းပါဝင်တဲ့ Rosewood Hotel ဟာမြို့တော်ရဲ့အကောင်းဆုံးရှုခင်းတွေကိုမြင်တွေ့ရနိုင်သလိုနိုင်ငံတကာကအစားအစာပေါင်းစုံကိုချက်ပြုတ်ရောင်းချတဲ့အကောင်းစားစားတောက်ဆိုင်လေးဆိုင်လည်းပါဝင်ပါတယ်။တရုတ်အသည်တွေဟာအကောင်းဆုံးအညွန့်ဆုံးတွေကိုပဲမှာစားကြတယ်လို့ကမ္ဘောဒီးယားရဲ့နာမည်အကြီးဆုံးစတော်ကဲတဦးလည်းဖြစ်အစိုးရပုဂ္ဂလိကပူးတွဲအလုပ်အဖွဲ့ရဲ့တွဲပွဲဥက္ကဋ္ဌလည်းဖြစ်တဲ့လူမန်းကပြောပါတယ်
။ Chinese luxurycustomer, they want to spend good time here, very authentic food, and very personal.
We just တန်းနိုင်တဲ့တရုတ်ဧည့်သည်တွေကဒီနိုင်ငံမှာပျော်ပျော်ပါပါနေကျင်ကြတယ်။ရိုးရအစားတောက်ပြီးတော့ဟိုတယ်မှာတဲတဲ့အချိန်နဲ့ခီးသွားတဲ့ခါရီမှာတူးတဲ့အတွက်တီးတန့်အထူးဝန်ဆောင်မှုပေးတာကိုလိုချင်ကြပါတယ်။အဲ့ဒါကကျွန်တော်တို့အတွက်ကောင်းတဲ့ထူးခြားအောင်လုပ်ပေးနိုင်တဲ့ဝန်ဆောင်မှုမျိုးပါ။ကျွန်တော်တို့နိုင်ငံမှာကငွေနည်းနည်းပဲသုံးနိုင်တဲ့ခီးသွားတွေအုပ်စုလိုက်လာတဲ့လူတွေအတွက်ရောကိုပိုင်ဂျက်လေရင်နဲ့လာတဲ့လူတွေအတွက်ရောအကုန်ရှိပါတယ်ကိုပိုင်လေရင်နဲ့လာသူတွေလည်းရှိလာတော့ကျွန်တော်တို့ဘက်ကမတူညီတဲ့ရွေးချယ်စရာတွေရှိနေဖို့ရည်ကြီးပါတယ
်အရင်ကတော့ဘက်ပက်ကာလို့ခေါ်တဲ့ငွေကြေးအ ਨੇ ဆုံးသုံးပြီးခီးသွားအိတ်တလုံးနဲ့ကဘာလက်သူတွေအများစုသွားတဲ့နေရာလို့ကာလအတန်ကြာတတ်မှတ်ခံခဲ့ရတဲ့ကမ္ဘောဒီးယားဟာအခုတော့အစင်းမြင့်ခီးသွားလုပ်ငန်းပိုင်းကိုပြောင်းလဲလှုပ်ဆောင်လာတာကာလအတော်ကြာလာခဲ့ပါပြီကမ္ဘုတ်ပွန်ချိုင်ဝန်းဟာရိုးစုဖနွမ်းပင်ရဲ့အယောင်ဌာနညွန်ကြားရေးမှူးပါပြောင်းလဲလာတဲ့ခီးသွားလုပ်ငန်းအခြေအနေတွေကိုသူကအခုလိုရှင်းပြပါတယ
် there are number ones in tourism and also in many country especially in Asia itself that because
တခြားနိုင်ငံအများစုတွေမှာလိုပဲဒီခီးသွားတွေဟာနံပါတ်1ဖြစ်ပါလိမ့်မယ်အထူးသဖြင့်တော့အာရှတိုက်ဖြစ်ပါတယ်ယဉ်ကျေးမှုကြောင့်လည်းဆိုင်ပါလိမ့်မယ်ပြီးတော့နေကြတဲ့အချိန်ကာလတိတ်မကြတဲ့အတွက်ဖြစ်ပါတယ်ကဘာပတ်ရတာလွယ်ကူပြီးတစ်ကဘာလုံးကအတွေ့အကြုံလည်းရနိုင်ပါတယ်
တရုတ်နိုင်ငံကရောက်လာတဲ့အေယာမရင်းနှီးမြှုပ်နှံမှုတွေကြောင့်ကမ္ဘောဒီးယားနိုင်ငံဟာအလင်းအမြန်တိုးတက်ပြောင်းလဲနေပြီးငွေကြေးတက်နိုင်ကြတဲ့ကမ္ဘာလက်ခီးတွေကိုဆွဲဆောင်နိုင်တဲ့အထင်ကြီးရနေရာတစ်ခုဖြစ်လာနေပါတယ်ဒါပေမဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ရင်းနှီးမြှုပ်နှံတဲ့ပုံစံအပေါ်တခြားနိုင်ငံတွေကရခဲ့တဲ့အတွေ့အကြုံတွေအရအခွင့်အရေးချိုးဖောက်မှုတွေဒေသခံတွေရဲ့ယဉ်ကျေးမှုနဲ့ဒလိထုံတန်းတွေကိုအလေးမထားမှုတွေအပေါ်အိရှင်နိုင်ငံဘက်ကမကျေနပ်တန်တွေထွက်ပေါ်လာနေတာပါဒါအပြင်ထိုင်းနိုင်ငံအပါအဝင်နိုင်ငံခြားဝင်ငွေရရှိရေးအတွက်ကမ္ဘာလက်ခီးသွားလုပ်ငန်းအပေါ်မိခိုအားထားနေရတဲ့နိုင်ငံတွေမှာတရုတ်ကမ္ဘာလက်ခီးသားတွေရဲ့ရမ်းပြတဲ့ပြုတ်မှုဆက်ဆံမှုတွေအပေါ်မကျေနပ်တန်တွေထွက်ပေါ်နေတာပါဒါကြောင့်လဲမြန်မာနဲ့တခြားဖွံ့ဖြိုးဆနိုင်ငံတွေအနေနဲ့တရုတ်နိုင်ငံရဲ့ယင်းနှိမ့်နှံမှုနဲ့တရုတ်ကမ္ဘာလက်ခီးသွားတွေအပေါ်စောင့်ကြည့်ဆက်ဆံနေကြတာကြောင့်ကမ္ဘောဒီးယားနဲ့တရုတ်တို့ရဲ့ဆက်ဆံရေးဟာလည်းဘလောက်ထိခံမလဲဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ခင
်ဗျ။ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရပါရှင်။အခုဆက်ပြီးမနေ့ဖြန်အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုအသိပေးလိုပါတယ
်။သောရရှိများခင်ဗျာ။ပြည်တော်စုညဉ့်ညဉ့်ညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးကိုလာမယ့်ဇူလိုင်17ရက်ကစလို့9ရက်ကြာနေပြည်တော်မှာကျင်းပမယ်လို့အစိုးရကကြေညာထားပါတယ်။အကြိမ်ချင်းရက်ရွှေဆိုင်ပြီးမှကျင်းပပြည်တော်မယ့်ညီလာခံနဲ့အနာဂတ်ညဉ့်ညံရေးအလားအလာတွေပေါ်တောရရှင်ကြီးရဲ့အမြင်တွေကိုဇူလိုင်လ3ရက်အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးမိမိတို့ကိုပြန်လည်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့အီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားထားနိုင်ပါတယ်။အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ။
င်္ဂါနေ့ဓာတ်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ကွန်ပျူတာဖန်တီးကဘာတဲ့ရောက်သွားသလိုအမြင်အာရုံခံစားမှုကိုပေးနိုင်တဲ့ Virtual Reality နီးပညာဟာရှေ့ဆက်တိုးတက်နေတဲ့နီးပညာတစ်ခုဖြစ်တာကြောင့်ဒီနီးပညာကိုပညာသင်ကြားရေးမှာအသုံးချနိုင်ဖို့ဒိမတ်နိုင်ငံကနီးပညာရှင်တွေကြိုးစားနေကြပါတယ်။ဒိမတ်နိုင်ငံနဲ့ကိုက်ညီတဲ့ပညာသင်ကြားရေးဆိုင်ရာ Virtual Reality Software တွေကိုပါကြဲကြဲပြန့်ပြန့်တီထွင်နိုင်ဖို့ဆောင်ရွက်နေတဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပါမယ်။ကိုသားညွန့်ဦးကူညီတင်ဆက်ထားပါတယ်ရှင်။
တိုးတက်တဲ့နိုင်ငံတွေမှာများလေကျောင်းသားတွေကိုစာသင်တာတော့မှ virtual reality နည်းပညာတွေသုံးပြီးတော့သင်နေကြတယ်ကိုသားညုံကြီး
တဲဟုတ်ပါလားမဆုမြတ်မောင်ကဘယ်နိုင်ငံမှာလဲဗျ
ဒိန်းမတ်နိုင်ငံမှာလေကိုပန်ဟေဂန်တက္ကသိုလ်မှာဒီ digital media ဘာသာရပ်တက်နေတဲ့ကျောင်းသူကျောင်းသားတွေကိုကွန်ပျူတာကဘာထဲမှာဒီ virtual reality နည်းပညာနဲ့ဖန်တီးမှုမျိုးစုံလုပ်နိုင်နေဆိုတဲ့အကြောင်းလက်တွေ့သိနိုင်ဖို့အတွက် virtual reality headset တွေရောင်းတဲ့စိုင်းကြီးစီမှာသွားပြီးလေ့လာခိုင်းတာရှင
့် virtual reality headset ကိုမျက်စိရှိမှတက်လိုက်တာနဲ့ဖန်တီးထားတဲ့ကွန်ပျူတာကဘာထဲကိုကရောက်သွားသလိုအမြင်အသိခံစားမှုမျိုးဖြစ်စီတာမလို့ virtual reality နည်းပညာဟာရှေ့ဆက်တိုးတက်နေမဲ့နည်းပညာတစ်ခုလို့နည်းပညာဆိုင်ရာလေ့လာသူတွေကပြောထားတာဆိုတော့ဒီနည်းပညာကိုသိအောင်တက်အောင်လုပ်တာကောင်းတာပေါ့ဗျနောက်ပြီးတော့ဒီနီးပညာကလည်းအခုမှစပြီးတော့လူကြိုက်များအရှင်ရနေတဲ့နီးပညာမျိုးဆိုတော့များများလေးလာနိုင်လေကောင်းလေပဲပေါ့
ပညာသင်တဲ့ဆွဲတဲ့နေရာမှာလည်းဒီစာရီထဲမှာရှိနေတာကိုပဲဖတ်မှတ်ပြီးတော့လေ့လာတာထက်ကိုသင်ကြားနေတဲ့အကြောင်းအရာကိုကိုယ်တိုင်သိမြင်ခံစားနိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ခေါင်းထဲဆွဲတယ်မလားအဲဒါကြောင့် Copenhagen ကဒီ Quora ဆိုတဲ့ Virtual Reality ဆိုင်ကြီးမှာကျောင်းသူကျောင်းသားတွေလေ့လာနိုင်မယ့်အစီအစဉ်တွေကိုလုပ်ပေးထားတာပ
ါ When people need to learn something they need to have an experience So then the normal human way to learn stuff is to walk out somewhere have an experience with the senses and then
ဘုံမှာအပြည့်တော်လူသားတွေကကိုယ်တိုင်ကြုံတွေ့ခံစားရတဲ့အတွေ့အကြုံတွေကနေမှတ်သားကြတာပါဒီကနေ့ကဘာမှကြည့်ရင်လဲ Wikipedia ပေါ်မှာအချက်လက်တွေအားလုံးပေးထားကြတယ်ဒါပေမဲ့အဲ့ဒီအချက်လက်တွေကခေါင်းထဲမှတ်မှတ်သားသားရောက်သလားဆိုတော့မရောက်ပါဘူးအဲဒါကြောင့်ကိုယ်တိုင်သိမြင်နိုင်အပြန်အလှန်တုံ့ပြန်နိုင်တဲ့အတွေ့အကြုံမျိုးလူတွေကိုပေးဖို့လိုအပ်ပါတယ်တရုတ်ကမဟာဒတိုင်းကြီးအကြောင်းမဖြစ်ဖြစ်အာကာသစခန်းအကြောင်းမဖြစ်ဖြစ်လ ీల မှတ်သားနိုင်ဖို့ဆိုရင်ကိုယ်တိုင်မြင်တွေ့တုံ့ပြန်နိုင်ဖို့လိုပါတယ
် Virtual Reality Headset တွေကိုမျိုးစုံရောင်းတဲ့ဆိုင်တွေထဲမှာကမ္ဘာပထမဆုံးဆိုင်လို့ပြောလို့ရတဲ့ Quora ဆိုင်ကမန်နေဂျာ Modern Holic ပြောသွားခဲ့တာပါအ
ဲ့ဒီ Quora ဆိုတာက VR Headset တွေမျိုးစုံကိုရောင်းလာနေမှာမဟုတ်ဘူးဗျ VR နည်းပညာနဲ့ဆိုင်တဲ့ Software တွေကိုလည်းတီထွင်ဖန်တီးနေတဲ့ Company တစ်ခုလည်းဖြစ်တယ် VR game တွေလုပ်ငန်းသုံးနေမှာအများပြည်သူသုံးတဲ့ပညာရေးသုံး software တွေကိုပါတီထွင်ပေးနေတဲ့ကုမ္ပဏီကြီးမဆင်မြတ်မောရဲ့
We work with artists in New York. We work with psychology. We work with the main city hospital here. We work with dementia. We work with the businesses tell new way of telling
New York မှာရှိတဲ့အနုပညာရှင်တွေ၊စိတ်ပညာရှင်တွေ၊သတိမေယောဂဖြစ်နေသူတွေဒါမှမဟုတ်မြို့မှာရှိတဲ့အဓိကဆေးရုံကြီးနဲ့ရောစီးပွားရေးလုပ်ငန်းတွေနဲ့ရောအတူတွဲပြီးတော့ကွန်ပျူတာကဘာတွေကနေအချက်လက်တွေကိုစိတ်ဝင်စားစရာပုံစံနဲ့ပေးနိုင်ဖို့ကျွန်တော်တို့ကလုပ်နေပါတယ်။ကိုပိုင်ဂိမ်းတွေထွင်ပါတယ်။ပညာပေးဂိမ်းတွေလည်းထွင်ပါတယ်။ဒီဂျာဂန်ကတဆင်းလူတွေရဲ့ဘဝတွေပေါ်ဘယ်လိုတက်ရောက်အောင်လုပ်နိုင်မလဲဆိုတာကိုကျွန်တော်တို့ကသိအောင်ကြိုးစားပါတယ်
။အဲ့ဒါတော့ Quora Company ရဲ့ CEO Simon Labosrip ပါသူတို့ကုမ္ပဏီအနေနဲ့ဒီ Virtual Reality နည်းပညာသုံးပြီးတော့မှဒိန်းမတ်ကကျောင်းသူကျောင်းသားတွေပညာသင်ကြားနိုင်ရေးအတွက်ရည်ရွယ်ပြီးတော့ VR ပညာသင်ကြားရေး software တွေကိုလည်းတီထွင်နေပါတယ်
Right now it's super important to especially for a small country to Denmark to be upbeat our worst
ကျွန်တော်တို့နိုင်ငံလေးတခုအနေနဲ့ရှေ့ပြေးတက်ကြွနေဖို့သိကိုရည်ကြည်ပါတယ်ကျွန်တော်နိုင်ငံရဲ့ယဉ်ကျေးမှုနဲ့မကိုက်တဲ့သင်ကြားရေး software မျိုးကိုနိုင်ငံကြီးတခုကဖန်တီးပေးမယ်ဆိုတာမဖြစ်တဲ့ကိစ္စမျိုးပါဒါကြောင့် virtual reality နည်းပညာအကြောင်းကျွန်တော်တို့နိုင်ငံကလေ့လာဖို့လိုတယ်။ပညာသင်ကြားရေးတွေမှာအသုံးချဖို့လိုတယ်။ကိုယ်ပိုင် software တွေတီထွင်နိုင်ဖို့လိုပါတယ်။ဒါမှဒိမတ်ယဉ်ကျေးမှုနဲ့အန်ကိုက်မဲ့ software တွေသုံးပြီးသင်ကြားတာတွေလုပ်နိုင်မှာပါ
။ Quora Company ရဲ့ virtual reality ဆိုင်ကြီးမှာဆိုလို့ရှိရင်ဒီ Google Company ထုတ်အင်တာမဈေးသက်သာအောင်လို့ဂတ်ထူဆက်ကူနဲ့လုပ်ထားတဲ့ VR headset ကစပြီးတော့ Samsung ကထုတ်တဲ့ VR headset အလဲနောက်တိတ်ပြီးတော့မှဈေးကြီးတဲ့ Oculus Rift headset တွေအထည်ကိုမျိုးစုံရှိပါတယ်။ဒါကြောင့်မို့လို့ဒီ VR နည်းပညာလေ့လာရေးလာကြတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ VR headset မျိုးစုံနဲ့သူတို့အတွက်ထွင်ထားတဲ့ software တွေကိုကိုယ်တိုင်ဝတ်ဆင်သုံးကြည့်လေ့လာကြည့်နိုင်ပါတယ်
။ I have read about virtual reality before and I've seen others trying it but I have never tried it myself and it is a brand new world.
Virtual reality အကြောင်းကျွန်မအရင်တုန်းကဖတ်ဖူးပါတယ်။သူများတွေတုံးကြည့်တာလဲတွေ့ဘူးတယ်။
ကိုရိုင်းတော့တခါမှမစမ်းကြည့်ခဲ့ဘူးပါဘူးတကယ်ကိုကဘာတိတစ်ခုတည်းကိုရောက်သွားသလိုပါပဲဒီနေရာမှာကိုတကယ်ရှိနေတယ်ဆိုတာစိတ်ထဲမှာခဏမိသွားပါတယ
် VR နည်းပညာရဲ့ထူးခြားချက်ကအဲ့ဒါပဲမဆူမြမွေရဲ့ VR headset တွေတက်ပြီးတော့ကွန်ပျူတာကဘာတွေကဖန်တီးမှုတွေကြားတဲ့ရောက်သွားကြတဲ့သူတွေကိုကျွန်တော်လည်းအပြင်မှာခဏခဏတွေ့ဘူးလေသူတို့မြင်ရတာနေရာသစ်တစ်ခုမှာတွေ့ကြုံသစ်တွေကိုရှာကြသလိုမျိုးသူတို့ရဲ့လှုပ်ရှားမှုတွေကိုမြင်ရတာလေ
ကျွန်တော်လည်းဒီ VR headset အစမ်းဝှေ့ကြည့်ဘူးတဲ့ကိုသားညုံဝဲကိုကပါအဲ့ဒီဖန်တီးကဘာတွေရောက်နေသူတယောက်လို့ဖြစ်ပြီးတော့ကိုကိုကိုလည်းကွန်ပျူတာလူသားလို့ဘာလို့ခန်းစားရတယ
် My favorite thing is showing people virtual reality and then when they take off the goggles it's like whoa I forgot that I was
ကျွန်တော်သဘောကျဆုံးကတော့ virtual reality နည်းပညာကဘယ်လိုလဲဆိုတာသူများတွေကိုပြတဲ့အခါတိုင်းမှာသူတို့ VR headset တွေကိုချက်လိုက်ပြီးရင်အရင်တည်းကဒီခန်းထဲမှာဒီလူတွေရှိနေတာပါလားဆိုတာကိုပြန်သတိရသွားကြတဲ့အခါမှာကွန်ပျူတာကဘာရဲ့ရောက်သွားပြီးတော့အပြင်ကဘာမှာကိုတကယ်ရှိနေတယ်ဆိုတာမှီသွားကြတာကိုမြင်ရတိုင်းကျွန်တော်သိသဘောကျပါတယ
် HIS market ဆိုတဲ့ဥဆောင်သုံးသက်တဲ့ company ကြီးရဲ့ခန့်မှန်းချက်အရဆိုရင်တော့ virtual reality နည်းပညာသုံးဖျော်ဖြေလုပ်ငန်းကြီးက2020ခုနှစ်အကုန်မှာAmerican dollar 3.3 billion အထိတန်တဲ့လုပ်ငန်းကြီးဖြစ်နေလိမ့်မယ်တဲ့မက်ဆီမြမွေရဲ့
VR headset တွေသုံးတဲ့သူကလည်း2020ခုနှစ်မှာ80သန်းအထိများနေလိမ့်မယ်လို့တွက်ဆထားတဲ့ရှင်အဲ့လိုမျိုးပို့ပြီးတော့တိုးတက်နေမဲ့နည်းပညာတစ်ခုဖြစ်တာကြောင့်မလို့ဒိန်းမတ်နိုင်ငံကနည်းပညာရှင်တွေက virtual reality ကိုသူတို့နိုင်ငံရဲ့ပညာသင်ကြားရေးမှာကြကြပြက်ပြက်အသုံးချနိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်ရှင်
အဆူမြတ်မွန်စီစဉ်ထုတ်လွှင့်ပြီးကိုသားညွန်ဦးကူညီတင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့ကမ္ဘာတဝန်းအမှုပညာအားကစားစာပေယဉ်ကျေးမှုစသဖြင့်နေပယ်အသီးသီးမှာထင်ရှားကျော်ကြားလူသိများသူတွေအကြောင်းကိုတပတ်အတွင်းသတင်းထွေတွေကိုစူးစီးတင်ဆက်ပေးထားတဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်ကြအောင်ပါရှင်။မတ်အေးတန်ကြောစီစဉ်တင်ဆက်ထားပါတယ်။
မင်္ဂလာပါရှင်အားလုံးဆိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီဘက်သက်တမ်းအောင်သတင်းလာမှာတော့ American Empire စု HBO ရုပ်သံလိုင်းကအစီအစဉ်တင်ဆက်တဲ့ Game of Thrones ရုပ်မြင်သံကြားဇာတ်လမ်းတွေဆက်ရိုက်မယ်ဆိုတဲ့သတင်းကအမှန်ပါလားပြီးတော့ American သမ္မတ Donald Trump ရဲ့ Twitter လူမှုကွန်ရက်ပြလိုက်ဆိုတာဘယ်မှာရှိပါလဲဒီလိုမျိုးကမ္ဘာဒေါ်လာကထင်ပေါ်ကျကြသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်American ပြည်အောင်စု HBO ရုပ်သံလိုင်းကစီစဉ်တင်ဆက်တဲ့ Game of Thrones ရုပ်မြင်သံကြားဇာတ်လမ်းတွေအရန်ပေါက်လို့အခုအဲ့ဒီ Game of Thrones ဇာတ်လမ်းအစမတိုင်ခင်အချိန်ကိုရိုက်ကူးတဲ့နောက်ဇာတ်လမ်းတွေတစ်ခုထုတ်ဖို့စီစဉ်နေပါပြီ။အလဲခိကကျွန်းနိုင်ငံတနိုင်ငံမှာနမ်းလူကြတဲ့အကြောင်းရိုက်ကူးထားတဲ့ Game of Thrones ရုပ်ရှင်ကစုရည်လည်းအများကြီးရရှိပြီးတော့ Time Warner ရုပ်ရှင်ထုတ်လို့ရရဲ့ရုပ်သံလိုင်းတွေနိုင်ငံတကာမှာအအောင်မြင်ဆုံးဇာတ်လမ်းတွေဖြစ်ပါတယ်။ဒါကြောင့်မလို့အခု Game of Thrones ကာလမတိုင်ခင်နှစ်ထောင်ပေါင်းများစွာကအခြေအနေအဖြစ်အပျက်ကိုအစမ်းရိုက်ကူးပြတာဖို့အတည်ပြုလိုက်ပြီလို့ HBO ကပြောပါရယ်။တကယ်လို့သာနမူနာဇလန်းတွဲကအောင်မြင်ခဲ့မယ်ဆိုရင်ဇလန်းတွဲအရှိရိုက်ဖို့ဆုံးဖြတ်မှာဖြစ်ပါရယ်။အစ်စ်လာမဲ့ရုပ်တံဇလန်းတွဲအတွက်တော့နာမည်မပေးရသေးပေမယ့်ဒီစကားကိုဗြိတိရှ်ဇညွန်ရေးသူ Jane Gorman နဲ့စာရေးဆရာ Josh R.R. Martin တို့ပူရဲဖန်တီးပြီးတော့အဲ့ဒီစာရေးဆရာ Josh Martin ရဲ့အခန်းစာ Witch Tree A Song of Ice and Fire ကိုအခြေခံပြီးတော့လဲ Game of Thrones ဇာတ်ရင်ကိုဖန်တီးထားတာဖြစ်တယ်လို့ HBO ရဲ့ညင်ညာချက်မှာပြောထားပါတယ်။တရေကောင်းတို့ရဲ့ရွှေခေတ်ကနေပြီးတော့ခေတ်ပြည့်ကြီးတဲ့ရောက်သွားတဲ့အကြောင်းရိုက်ကူးပြမှာဖြစ်ပြီးတော့ရုပ်ရှင်တွေကစိတ်ကူးရင်တိုင်းပြည် Westeros မှာနမ်းလို့နေကြတဲ့တော်ဝင်မိသားစုတွေရဲ့တမိုင်းတွေကလှုပ်ဝှက်ချက်တွေကိုပြောပြမှာပါ။ဒီ Game of Thrones ရုပ်သံဇာတ်လမ်းရဲ့နာမည်ရှင်နဲ့နောက်ဆုံးပိတ်ဇာတ်လမ်းတွဲကို2019မှာပြတာခင်အခုလိုမျိုး Game of Thrones ကိုအခြေတည်ပြီးတော့နောက်ကားတကားဖန်တီးမယ်ဆိုတဲ့သတင်းကိုထုတ်ပြန်လိုက်တာပါ HBO ရဲ့အကြော်ကြားဆုံး American ပြည်အောင်စုမှာကြီးစုသူပေါင်းနဲ့တန်30ကျော်တဲ့ Game of Thrones ရုပ်ရှင်ကဟာ Emmy ဆုပေါင်းများစွာရရှိထားပြီးတော့တစ်ကမ္ဘာလုံးကလည်းတော်တော်ကိုအားပေးတာပါအခုဇလန်တွဲတဲ့ကိုဘရော့ပြတာမလဲဆိုတဲ့အချိန်အတိကျတော့ HBO ကဘာမှမပြောဘဲနဲ့တချို့ထိပ်ပိုင်းတာဝန်ရှိသူတွေကတော့2019မှာ Game of Thrones နောက်ဆုံးရာသီကိုပြပြီးတော့နောက်တစ်နှစ်ထိတော့လာအောင်မှာမဟုတ်ဘူးလို့ပြောသွားပါတယ်။ဒီဇလန်တွဲအစ်စ်အတွက်နောက်ထပ်ဇညွန်ရေးတဲ့လေးဦးမကနဲ့အတူဇလန်တွေစဉ်းစားပြီးတော့ဖန်တီးနေတယ်လို့စာရေးဆရာ Josh Martin ကပြောပါတယ်။နောက်ပြီးတော့ဇလန်းကအခုလက်ရှိပြနေတဲ့ Westeros Time ပြည်မှာတော့မှအခြေခံခြင်းမှခံမှဖြစ်ပြီးတော့ကြည့်ရသူတွေကလည်းဒီ Game of Thrones ဇကားလိုမျိုးအတူတူကြီးတော့ကြည့်ချင်မှာမဟုတ်ဘူးလို့ HBO ကပြောပါတယ်။ ဒီနေ့အစောပိုင်းတုန်းကတော့ဒီ Game of Thrones ပြီးသွားရင်သူနဲ့ပတ်သက်တဲ့ဘာကားမှဆက်လာဖို့မရှိဘူးလို့ HBO တင်ဆက်မှုအစီအစဉ်တွေကိုကိုင်းတဲ့ဌာနအကြီးအကဲကပြောသွားခဲ့ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht.
မအေးတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာစီစဉ်ပြီးမှာတော့ခုတစ်ပတ်သူယုံကြည်ရကဏ္ဍမှာမြန်မာနိုင်ငံဆိုင်ရာဂျာမနီတန်ယုံမှာပညာတော်သင်စီမံကိန်းအကူအညီပေးဆိုင်ရာဒေသခံဝန်ထမ်းတအုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါ်ကြည်ကြည်ဆိုးဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ်
မတ်ထင်ဟုတ်မဟုတ်တော့ပြောတတ်ဘူးနော်လက်ပိလက်ယူဆိုတဲ့စကားကကျမတို့ကလေးဘဝကလေးကကြားဘူးတဲ့ပေးကမ်းခြင်းဒီအောင်မြင်ရာဆိုတဲ့စကားကဆင်းသက်လာသလားလို့နောင်ခါမှာကာလတွေရွေလျော့လာပြီးလက်ဖက်ရည်ဘိုးလို့ပြောင်းပြောကြပြန်ရောအဲ့ဒီကနေမှလုပ်ငန်းအောင်မြင်ခြင်းသူတွေက4,000ဘစကွတ်မုံပုံးနေတဲ့ငွေထက်ကတော့အဲ့ဒီလိုအချိန်မျိုးကြတော့ကျမအကူအညီပေးနိုင်တဲ့သူဘဝမှာရောက်နေရောပြန်ကြည့်လိုက်တော့တဘွားလုံးကိုလှုပ်ချင်ရလှုပ်နေခဲ့တယ်လို့ထင်ခဲ့ပေမဲ့ကားလျော်စွာကျမလှုပ်ခဲ့ရသမျှတစ်ဖက်သားလူဝင်ကိုတတ်နိုင်သမျှဖြည့်ဆည်းနိုင်သမျှကူညီပေးရတာမျိုးအမဲလို့တစိတ်တစ်ပိုင်းပါနေလေးရှိပါတယ်။အဲကျမလှုပ်ခဲ့တဲ့အလုပ်တွေထဲမှာတစ်ခုကဆိုရင်ဌာနဆိုင်ရာဝန်ထမ်းတွေနိုင်ငံရခြားမှာဘွဲ့လွန်ပညာတော်သင်သွားဖို့ပြင်ဆင်ချိန်မှာသူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရတာမျိုးဖြစ်နေတယ်။ကျမကသူတို့ကိုကူညီရင်သူတို့ scholarship ရသွားတဲ့အခါသူတို့ကကျေးဇူးတင်ရှိကြရရောဒီတော့ဝန်တာအားရဖြစ်ကုန်ပြီးကျွန်တော်တို့ကျမတို့ပြန်လာရင်ဘာယူလာပေးရမလဲအမနာနဲ့မှားနော်လို့ပြောတတ်ကြတယ်တကယ်တော့သူတို့ကတူးချင်းဆိုတာထက်အုပ်စုလေးတွေနဲ့သွားကြရတာများတာ ው ဒီတော့ကျမကသူတို့ကိုနောက်တလူပြောင်းတလူပြောလို့ရှိတယ်ယောက်ျားလေးဆိုမာစီဒီအလေမောင်းကားဒဇင်းတော့လှုပ်လိုက်နော်အေးမိန်းကလေးဆိုရင်တော့စိန်ကြီးပဲအုံမခွက်နဲ့၃လုံးအုံမခွက်နော်အဲအဲ့ဒီလိုပြောရင်ရရင်မောရင်ကျမပြောလို့ရှိတယ်။အဲ့ဒီလိုရင်းနှီးသွားတဲ့အခါကျတော့သူတို့တွေတဝါဝါတဟာဟာဖြစ်ကုန်ပြီးကျေနပ်သွားတော့မှကျမပြောချင်တဲ့စကားကိုအတီးပြန်ပြောပြစ်တယ်။ gain ငှမောင်နေငှညမာနေ paid forward ဆိုတာကိုကြားဘူးလားယင်။ဒါကိုစီလျောအောင်ဘာသာပြန်မယ်ဆိုရင်စေတနာကိုလက်ဆင့်ကမ်းပေးတာလို့ဆိုလိုတာလေ။အဲ့ဒီလိုပြောလိုက်တော့သူတို့နားတွေစိုက်လာကြတယ်။အေးအခုမင်းတို့တွေမင်းတို့လိုအပ်ချက်တွေကိုနိုင်သမျှဖြည့်ဆည်းပေးတာဟာမင်းတို့စီကတခုခုပြန်လဲရယူဖို့ဘာစိတ်ကူးမှမရှိဘူးဆိုတာမင်းတို့သိပြီးသားနော်ဆိုတော့သူတို့အားလုံးကောင်းညှိကြတယ်ဒါနဲ့ကျမဆက်ပြောတာတကယ်တော့မင်းတို့တွေဟာဒီနေ့မှာနိုင်ငံရဲ့တာဝန်ကိုကြီးလေးစွာထမ်းဆောင်ရမယ့်သူတွေဖြစ်လာကြမှာသိကြတယ်အဲ့ဒီအခါကျရင်မင်းတို့စီကိုကူညီလို့လို့အခုလိုပဲမင်းတို့လိုပဲမမကိုကူညီတောင်းတယ်လို့မျိုးရိုးရိုးသားသားအကူအညီတောင်းခံလာသူရှိခဲ့ရင်စိတ်ထဲမှာပေါ်လာတဲ့အကြော့ခံခြင်းနဲ့စိတ်ကလေးအန်းအန်းငါမှလည်းရှိတယ်နော်အဲ့ဒါကိုဘေးဖယ်ပြီးမမမင်းတို့ကိုကူညီခဲ့တယ်လို့ကူညီလိုက်ကြပါလို့မြေတားရက်ခတ်ပါတယ်ဒါဟာမမကိုကျေးဇူးဆက်တာပဲလို့ယူဆထားပြီးအမြဲလိုလဲတာရုခေါ်နေမှာပါအဲ့ဒါကို paid forward လို့ပြောရင်စေတနာကိုလက်ဆင့်ကမ်းပေးလိုက်တာပဲပေါ့ပြီးခဲ့တဲ့စစ်ဆိုရလက်ထက်ကစလို့ချင်းနှောင်းတွေနဲ့တန်းစီလို့တမျိုးတစ်ဖက်ကလည်းပြောင်ပြောင်တင်းတင်းဘလောက်ပေးပါလို့တောင်းဆိုတာကတမျိုးဖြစ်လာပေမဲ့ကျမနဲ့စောစောကပညာတော်သင်သွားတဲ့သူတွေကြားထဲကယဉ်နှီးခင်မင်မှုဟာမောင်ရင်နှမတပွဲယဉ်နှီးမှုလုံးဝလျော့ပါမသွားခဲ့ပါဘူးဒါဟာစေတနာပိုင်းမှာအသွားရှိရင်အပြန်ရှိတယ်ဆိုတဲ့သက်သေပါပဲဒါကြောင့် corruption အကြီးလွန်းတဲ့ကျမတို့ရဲ့တိုင်းပြည်မှာ paid forward ဆိုတာကိုကျင့်သုံးသူများလာတဲ့လို့မြင်ပါတယ်ကျင့်သုံးကြည့်ကြပါလို့လေလေးစားစွာတောင်းဆိုပါရစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ပေးထားတာပါရှင်VOA ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet ဆာမျက်နှာမှာလည်းဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်တင်းလာနေညာပဲအစီအစဉ်အဆုံးသတ်ခင်မှာမြန်မာနိုင်နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိငီထိုက်ကအကြေညာပေးပါအောင်ရှင်
မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေပြောပြတဲ့တပ်ဖြတ်ခံရမှုတွေအထမပြုချင်ခံရမှုတွေအများအပြားကိုကြားခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့တဲ့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ်ဒီဒုက္ခသည်တွေကတရားမျှတမှုကိုလိုလားပြီးဘေးကင်းလုံခြုံစွာနဲ့ဌာနေပြန်လူနေကြတယ်လို့လည်းကုလအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်က Twitter လူမှုကွန်ရက်မှာရေးသားပါတယ်ကုလအထွေမှုချုပ်နဲ့ကမ္ဘာပံအကြီးအကဲဂျင်ယောင်ကင်တို့ကောက်ဆယ်ပစားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွေ့ရောက်ခဲ့ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးရှင်းလင်းပြဆောင်ရွက်ပေးခဲ့ပြီးအခုတော့ပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးခံရတဲ့ရှင်းလင်းမိုက်ကယ်ကိုဟင်ကသမ္မတထက်မိသားစုနဲ့နိုင်ငံကိုကာကွယ်ပေးရေးကဦးစားပေးကိစ္စဖြစ်ကြောင်းဒီကနေ့တင်းထန်လာနေမှာပြောဆိုလိုက်ပါတယ်။နယူးယောက်ကရှင်နီကိုဟင်ကတချင်တော့ကတော့သူဟာသမရထရန့်ကိုရှေ့တန်းကနေကာကွယ်ပေးမဲ့သူလို့ပြောဆိုခဲ့ပူတာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံမှာကျင်းပခဲ့တဲ့သမရရွေးကောက်ပွဲမှာတော့အသက်64နှစ်အရွယ်လက်ဝဲဝါဒီတူဖြစ်တဲ့အန်ဒရီမန်နျူအယ်လိုပက်စ်အိုဘရာဒေါအနိုင်ရသွားပါတယ်။သူဟာလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းဌာနေတိုင်းရင်းသားအခွင့်အရေးလှုပ်ရှားသူအဖြစ်နဲ့နိုင်ငံရေးလောကကိုစတင်ဝင်ရောက်လာခဲ့တာဖြစ်ပါတယ်။အဂလိလိုက်စားမှုတွေနဲ့ပြစ်မှုကျူးလွန်ပြီးတော့ပြစ်ဒဏ်မကြခံရပဲဖြစ်နေတာတွေကိုတိုက်ဖြတ်သွားဖို့ကသူ့အစိုးရရဲ့အဓိကဦးစားပေးလှုပ်ဆောင်သွားမယ့်ကိစ္စဖြစ်တယ်လို့သူကမနေ့တနင်္ဂနွေနေ့တုန်းကပြောပါတယ်။ဒါ့အပြင်သူ့အစိုးရအတွက်နောက်ထပ်အဓိကထားလုပ်ရမယ့်ကိစ္စကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်အမေရိကန်အစိုးရနဲ့လှုပ်ဆောင်ရမယ့်ကိစ္စတွေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကားတွေအပေါ်မှာအခွန်တိုးကောက်မယ်ဆိုရင်တော့အမေရိကန်စီးပွားရေးအထင်အမှုနဲ့အဆုံးသတ်သွားစေမှာဖြစ်တယ်လို့ကုန်သွယ်ဘက်တီရဲ့လက်တုံ့ပြန်မှုတွေလည်းထွက်ပေါ်လာနိုင်တယ်လို့ဥရောပသမဂ္ဂကသတိပေးလိုက်ပါတယ်။ရုရှားမှာကျင်းပနေတဲ့2018ခုနှစ်ကမ္ဘာဖလားဒုတိယအဆင့်ရှုံးထွက်တတိယနှစ်ပွဲစဉ်ဖြစ်နေအခုကစားနေတဲ့ဘရာဇီးနဲ့မက္ကဆီပွဲမှာတော့ဘရာဇီးက1-0ရထားပြီးတော့ဥဆောင်နေပါတယ်မက္ကဆီကိုအသင်းကတော့9ရရှိရဲ့အတွက်အကျိတ်နဲ့ရှင်ပြိုင်နေကြဆဲဖြစ်ပါတယ်ဒီကနေ့ညသကောင်ကျော်7နှစ်ခွဲမှာတော့ဘယ်လ်ဂျီယံနဲ့အာရှကဂျပန်တို့ကစားကြမှာဖြစ်ပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိငီထိုက်ကကြေညာပေးသွားတာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကအမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Ridges ဖြစ်ပါတယ်ဒီကနေ့ညအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုအပိနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါရယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရွှင်လန်းချမ်းမြေ့ကြပါစေရှင်ကျမအများသဆင်အောင်ပါ
This program has come to you from the Voice of America, Washington.